Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မေလ20ရက်စနေနေ့ညပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ထိလိုင်းနိုမီတာ2425 3251နဲ့လိုင်းလတ်190ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညဘက်သတင်းတွေကိုရှားဖောင်းတဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်ထရမ့်နဲ့ဆော်ဒီပင်အဗ်ဒူလာဇီးတို့အမေရိကန်ဒေါ်လာ110ဘီလီယံတန်ဖိုးရှိတဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူညီမှုကိုလက်မှတ်ရေးထိုးလိုက်ပါတယ်လီဗျာနိုင်ငံမှာလေတပ်အခြေစိုက်စခန်းတစ်ခုတိုက်ခိုက်ခံခဲ့ရပြီးတော့141ယောက်ထပ်မံနေသုံးသွားခဲ့ပါတယ်တရုတ်နဲ့မြန်မာနိုင်ငံရေတပ်ပူးတွဲလေ့ကျင့်မှုတွေပြုလုပ်ဖို့အတွက်တရုတ်ရေတပ်သင်းမော်တွေမြန်မာနိုင်ငံကိုရောက်ရှိနေပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာမကြခင်ကျင်းပမဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံမှာမြောက်ပိုင်းမဟာမိတ်တပ်သုံးဘွဲ့ကိုဖိတ်ကြားခြင်းမရှိပါဘူးအစိုးရဘက်ကတော
့အစီအထိုးထားတဲ့လူတွေအားလုံးကိုတော့အားလုံးကိုဖိတ်စာပို့ထားတယ်ပေါ့နော်ဟိုလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့စူးစမ်းပြီးတော့ဟိုဘာကောမလဲတွေးဆွေးနွေးတာတွေလုပ်တယ်လေ
ဒီနေ့ပြီးမှကြာခင်တင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအင်တာနက်ကွန်ရက်တွေတနေ့ရှားရေပန်းဆလာနဲ့အမျှအင်တာနက်သုံးသူတွေအနေနဲ့သတင်းမှန်တဲ့သတင်းမှခွဲခြားဖို့အခက်ခဲလာတယ်ဆိုတဲ့အကြောင်းတွေတင်ပြမှာဖြစ်သလိုမြန်မာတခွင်အပတ်စဉ်ကဏ္ဍကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ပြောပြပေးပါအောင်ခင်ဗျာ
ဆော်ဒီအာရေဗျနိုင်ငံရဲ့စီးရီးစွန့်ရီတုံးမြင့်စေဖို့ရည်ရွယ်ပြီးတော့ဆော်ဒီဘီယန်ဆော်မန်ဘင်အဗ်ဒူလာဇီးစ်နဲ့ရီယတ်မြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်ထရမ့်တို့ဒေါ်လာ110ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ကာကွယ်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပေါင်းတဲ့သဘောတူညီချက်ဟာအီရန်နိုင်ငံရဲ့ချင်းချောင်းမှုနဲ့ရင်ဆိုင်နေရချိန်မှာဆော်ဒီအာရေဗျနဲ့ပင်လယ်ကွေ့ဒေသကိုရေရှည်လုံခြုံမှုရှိစေဖို့အတွက်အထောက်ပံ့ဖြစ်စေနိုင်သလိုဒေတာတွင်းမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးဆော်ဒီနိုင်ငံရဲ့ဆွမ်းဆောင်ရည်ပုံမူအားကောင်းလာမှာဖြစ်သလိုအမေရိကန်ကတာဝန်ယူနေရတဲ့ဝန်ထုပ်ဝန်ဘိုးတွေကိုလည်းတက်သာစေမှာဖြစ်တဲ့အကြောင်းအင်ဗီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သဘောတူညီချက်ကြောင့်အရှိအလယ်ပိုင်းဒေတာမှာရှိနေကြတဲ့အမေရိကန်ကုမ္ပဏီတွေအတွက်ခွင့်လန်းသစ်တွေဖန်တီးပေးနိုင်မှာဖြစ်သလိုပြည်တွင်းကကာကွယ်ရေးလုပ်ငန်းတွေမှာလည်းအလုပ်ကိုင်သစ်တွေရရှိနိုင်မှာဖြစ်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်နဲ့6ဘီလီယံတန်ဖိုးရှိတဲ့ Lockheed Martin ကုမ္ပဏီထုတ် Black Hawk ရဟတ်ယာဉ်150ကိုဆော်ဒီနိုင်ငံမှာတက်ဆင်မဲ့အစီအစဉ်မှာတော့ဆော်ဒီနိုင်ငံမှာအလုပ်ကိုင်450လောက်ပန်တီးပေးနိုင်မှာဖြစ်ပါတယ်။အစောပိုင်းတုန်းကတော့ဆော်ဒီပြင်နဲ့ Real Mute ကတော်ဝင်ပြင်နန်းတော်မှာတွေ့ဆုံစဉ်မှာတော့ရဲသားတွေကိုပေးအပ်တဲ့ဆော်ဒီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်စုကို American သမ္မတ Trump ကိုပေးအပ်ခဲ့ပါတယ်။ဒေါ်နယ်ထရမ့်ရဲ့အဖွဲ့နန်းတော်တွင်ဝင်လာချိန်မှာဆော်ဒီပင်ဆော်မန်ကအဗ်ဒူလာဇီးအဆော့ချွေးစစ်စုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။မစ္စတာထရမ့်ကအမေရိကန်သမ္မတဖြစ်တဲ့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ကိုစတင်တဲ့အနေနဲ့ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့ကိုဒီကနေ့စနေနေ့မှာရောက်ရှိခဲ့တာဖြစ်ပါတယ်။အရင်အမေရိကန်သမ္မတတွေတုန်းကတော့ဘယ်သူမှဆော်ဒီအာရေဗျနိုင်ငံကိုသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်သွားလို့မရှိပေမဲ့သမ္မတထရမ့်ကတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။Washington DC မှာအခုတစ်ပတ်အတွင်းတူရကီလုံခြုံရေးတာဝန်ရှိသူတွေကဆန္ဒပြတဲ့သူတွေကိုတိုက်ခိုက်တာဟာအလွန်ကိုစိတ်အနှောင့်အယှက်ဖြစ်စရာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ဖို့အတွက်တရားစုံစမ်းစစ်ဆေးသွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတောက်တာနယ်ကထုတ်ပြန်တဲ့ကြေညာချက်ထံမှဖော်ပြထားပါတယ်။အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးအဖြစ်နဲ့ယာယီတာဝန်ယူထားတဲ့ Tom Shannon ကဒီဖြစ်ရပ်ကိုဆွေးနွေးဖို့အတွက်တူရကီသံအမတ်နဲ့ပုတ်တူနယ်ကတွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုကိုအမြင့်ဆုံးအဆင့်သတ်မှတ်ထားတယ်လို့ပြောပါရယ်တူရကီသမ္မတရီစစ်တိုင်အာရိုဝန်ဝါရှင်တန်ကိုရောက်လာတဲ့ခီးစဉ်အတွင်းတူရကီတန်အမတ်ရဲ့နေအိမ်အပြင်ဘက်မှာတူရကီလုံခြုံရေးတာဝန်ရှိသူတွေနဲ့ဆန္ဒပြတဲ့သူတွေအင်္ဂါနေ့ကပြဿနာဖြစ်ခဲ့တာပါဆန္ဒပြတဲ့သူတွေကတော့သူတို့ငြိမ်းချမ်းစွာဆန္ဒပြနေတာကိုတူရကီလုံခြုံရေးတွေကတိုက်ခိုက်ခဲ့တယ်လို့ပြောပါရယ်တူရကီဘက်ကတော့တူရကီသမ္မတအာရိုဝန်ကိုတွေ့ဖို့လာတဲ့သူတွေကိုဆန္ဒပြတဲ့သူတွေကရန်စခဲ့တာကြောင့်အခုလိုပြဿနာဖြစ်တာလို့ဆန္ဒပြတဲ့သူတွေကိုပြစ်တင်လိုက်ပါရရှင်
။လေဗျာနိုင်ငံတောင်ဝိုင်းမှာရှိတဲ့လေတပ်အခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်မှုအတွင်းမှာ141ယောက်သေဆုံးသွားတယ်လို့ပြည်သူ့စစ်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောလိုက်ပါတယ်။ဒီထဲကသေဆုံးသူအများစုဟာလေဗျာစစ်တပ်ဗိုလ်ချုပ်ကြီးခလီဖာ ဟက်ဖတာရဲ့တပ်ကတသားအများစုဖြစ်တယ်လို့ပြောပါတယ်။ ဘရက်အယ်ရှာတီလီတဲ့အခြေဆိုင်စခန်းကိုထရပိုလီမှာရှိတဲ့ကုလသမဂ္ဂကျော်တော်နောက်ခံပေးထားတဲ့လေပြားစိုးရကိုသစ္စာခံတဲ့ပြည်သူစစ်တွေကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောခွင့်ရအမတ်အမစ်မာရီက AFP သတင်းဌာနကိုပြောပါတယ်အဲ့ဒီစစ်သားတွေကစေရေးပြခန္ဓာကနေပြန်လာနေတာဖြစ်ပြီးတော့လက်နက်တွေကင်ဆောင်ထားခြင်းမရှိဘဲအများစုကကွပ်မျက်ခံရတာဖြစ်တယ်လို့သူကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းတခြားထိခိုက်သေးဆုံးသွားတဲ့သူတွေကတော့အဲ့ဒီစစ်အခြေဆိုင်စခန်းမှာအလုံးလုံးနေတဲ့အရသားတွေနဲ့အဲ့ဒီနားကလူတွေဖြစ်တယ်လို့ပြောပါတယ်ကုလသမဂ္ဂကြောတော်နောက်ခံပေးထားတဲ့အစိုးရကတော့ဒီတိုက်ခိုက်မှုကိုရှုတ်ချလိုက်ပြီးတော့ဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးလို့ညှင်းဆိုလိုက်ပါတယ်ဒါပြင်ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားဖို့ဂရုပြုလိုက်ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုမဖော်ထုတ်နိုင်မချင်းကာကွယ်ရေးဝန်ကြီးကိုတာဝန်ကနေဆိုင်းငံ့သွားဖို့ရှိတယ်လို့လည်းပြောပါတယ်လေပြားနိုင်ငံမှာ2011ခုနှစ်ကခေါင်းဆောင်ဟောင်ဂရာဖီပြုတ်ကျသွားပြီးတဲ့အချိန်ကစပြီးတော့ပြိုင်ဘက်ပြည်သူစစ်တွေကြားမှာတစ်ဖွဲ့နဲ့တစ်ဖွဲ့အသာစီးရနိုင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်ခင်ဗျာ
အီရန်သမ္မတရွေးကောက်ပွဲကိုသမ္မတဟာဆန်ရာဟာနီအနိုင်ရခဲ့တဲ့အကြောင်းအစိုးရပိုင်းရုပ်မြင်သံကြားဌာနကစနေနေ့မှာကြေညာပါတယ်အနီးကပ်ဆုံးပြိုင်ဘက်သဘောထားတင်းမာသူဘာသာရေးခေါင်းဆောင်အီဘရာဟင်ရိုက်ဇီကိုသမ္မတရာဟာနီအလွယ်တကူအနိုင်ရခဲ့တာပါကိုယ်စလဲလောင်း၄ဦးနဲ့ရာဟာနီကမဲ50ခုနှစ်ရေငံနှုန်းရရှိခဲ့ပြီးမစ္စတာရိုက်ဇီကဒုတိယအဖြစ်မဲ38ရေငံနှုန်းရရှိခဲ့ပါတယ်။တောက်တာနဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်အလုံးရင်းနဲ့လာရောက်မဲပေးခဲ့ကြတဲ့အတွက်ရွေးကောက်ပွဲအာဏာပိုင်တွေကမဲပေးတဲ့အချိန်ကိုညတကောင်ရန်အထိတိုးပေးခဲ့ရပါတယ်။တချို့မဲဆန္ဒရှင်တွေဟာသူတို့ရဲ့မဲတွေကိုပေးနိုင်ဖို့အတွက်နိုင်ရည်နဲ့ချီပြီးတန်းစီခဲ့ကြပါတယ်။မဲပေးဖို့မှပုံတင်ထားတဲ့အီရန်ပြည်သူ56တန်းတွေတနိုင်ငံလုံးမှာမဲယုံ6000ကျော်ဖွင့်ထားပေးခဲ့ရပါတယ်။အီရန်နိုင်ငံပေါ်စီးပွားရေးတံခါးပိတ်ဆို့မှုတွေဖြေလျှော့သွားစေခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေအကြားသမိုင်းဝင်နျူကလ িয়ার သဘောတူညီချက်ရခဲ့ခြင်းဟာရာဟာနီရဲ့အနာဂတ်နိုင်ငံရေးအားသာချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ဗန်လုပ်ငန်းနဲ့ငွေကြေးလုပ်ငန်းတွေအပေါ်တံခါးပိတ်ဆို့မှုတွေဆက်ပြီးရှိနေတဲ့အတွက်အဲ့ဒီသဘောတူညီချက်ကိုရိုက်စီကဝေဖန်ခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့ရာဟာနီဟာလူကြိုက်အများဆုံးကိုယ်စားလှယ်လောင်းတူဖြစ်တယ်လို့ရှုမြင်ခဲ့ကြပါတယ်။1982ခုနှစ်နောက်ပိုင်းကျင်းပတဲ့အီရန်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတကပဲပြန်လည်ရွေးကောက်ခံရတဲ့အတွက်ရာဟာနီအနိုင်ရမယ်လို့လစ်လာသူတွေကခံမှန်းထားခဲ့ကြတာဖြစ်ပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคโลเมตร25กิโลเฮิรตซ์11965ไคโลเมตร32กิโลเฮิรตซ์9223ไคโลเมตร57กิโลเฮิรตซ์5885สนิทตนูนี่มาไคโลเมตร190กิโลเฮิรตซ์1905รู้เนี่ยบาทุ่นปีนี่บาครับ
ဒီမြန်မာပိုင်းကနေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။တရုတ်နဲ့မြန်မာနိုင်ငံရေတပ်ပူးတွဲလက်ချက်မှုတွေပြုလုပ်ဖို့အတွက်တရုတ်ရေတပ်သင်္ဘောတွေမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။တရုတ်ရေတပ်သင်္ဘောတွေဟာမြန်မာရေတပ်နဲ့အတူဆက်သွယ်ရေးရှာဖွေကယ်ဆယ်ရေးနဲ့တခြားပူးတွဲလက်ချက်မှုတွေလုပ်သွားဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့တရုတ်စစ်သင်္ဘောတွေဟာရန်ကုန်မြို့ကိုပြီးခဲ့တဲ့ဇာတာရီနေ့ကလေးကစတင်ရောက်ရှိလာခဲ့တာဖြစ်တယ်လို့ပြောခွင့်ရဝူချန်းပြောထားတာကိုတရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့အင်တာနက်ဆောင်ရွက်လာမှာဖော်ပြထားပါတယ်။နိုင်ငံဆက်ဆံရေးမြင့်တဲ့ဆောင်ရွက်ပြီးဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိအောင်ကာကွယ်ပေးနိုင်ဖို့အတွက်ပူးတွဲဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံနဲ့ပြည်ဟာမြောက်တဲ့ဆက်သွယ်ရေးတွေအားကောင်းလာစေဖို့နဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပုံမလုံဆောင်နိုင်မှုအတွက်တရုတ်နိုင်ငံဘက်ကဆန္ဒရှိတယ်လို့လည်းဝူချန်းကပြောပါတယ်။နေမီပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်းလိုင်းနာအမဲစီမင်းစည်းကမ်းတွေနဲ့ပတ်သက်တဲ့မူပေါင်းတွေကိုချမှတ်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားသဘောတူခဲ့တဲ့နေ့မှာပဲတရုတ်သင်္ဘောတွေမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကုန်သွယ်ရေးမှာကိုဂျိုးစီးပွားကာကွယ်တဲ့ဝါရတွေတီးလာနေတဲ့အပေါ်မှာစိုးရိမ်ပူပန်မှုတွေရှိလာနေတဲ့အချိန်ထဲမှာပဲဒေသအတွင်းစီးပွားရေးပေါင်းဆက်လုပ်ကိုင်မှုတွေနဲ့လွတ်လပ်စွာကုန်သွယ်ရေးတွေပဲအာရုံစိုက်လှုပ်ဆောင်ချက်တရားအဖြစ်ဟန်နွိုင်းမြို့မှာကျင်းပတဲ့နေရက်ကြာစီဖယာဝန်ကုန်သွယ်ရေးဝန်ကြီးများရဲ့အစည်းအဝေးကိုစနေနေ့မှာစတင်လိုက်ကြပါတယ်။ဝန်ကြီး22ဦးတက်ရောက်တဲ့အာရှစီဖိတ်စီးပွားရေးပူပေါင်းဆောင်ရွက်ရေးညီလာခံမှာအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရောဘတ်လိုက်ဇာကလည်းသူ့ရဲ့နိုင်ငံတကာပွဲဦးထွက်အဖြစ်နဲ့ညီလာခံကိုတက်ရောက်ပါတယ်။ဒီညီလာခံတွင် TPP ဖစီဖယားဝန်ဒေတာနိုင်ငံများကုံသွဲရေးသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုနှုတ်ထွက်သွားတာကိုပြန်လည်ဆန်းစစ်ဖို့အတွက် TPP သဘောတူညီချက်မှာပါဝင်ခဲ့ကြတဲ့ကျန်17နိုင်ငံကကုံသွဲရေးဝန်ကြီးတွေဟာတနင်္ဂနွေနေ့မှာတည်တံ့တွေ့ဆုံဖို့ရှိပါတယ်။သဘောတူညီချက်မှာပါဝင်တဲ့အချက်တချို့ကိုကုံသွဲရေးဝန်ကြီးတွေပြောင်းလဲဖို့ရှိနေတယ်လို့ရှစ်ဆက်ဆွေးနွေးမှုတွေလုပ်သွားဖို့ရှိတယ်လို့အာရှစီဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အတွင်းဝန်ယုံအလုပ်အမှုဆောင်ညွန်ကြားရေးမှူးအယ်လန် ဘိုလာကပြောပါရယ်ဇန်နဝါရီလသမ္မတတာဝန်စတင်ထမ်းဆောင်ပြီးမကြခင်မှာပဲအမေရိကန်ပြည်ထောင်စုကို TPP သဘောတူညီချက်ထဲကနေသမ္မတဒေါ်နယ်ထရန့်နှုတ်ထွက်ခဲ့တာဖြစ်ပါတယ်ဒါဟာနှုတ်နှစ်ဖက်အကျိုးရှိစေမဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလိုလားပြီးအမေရိကန်သာပထမဦးစားပေးဖြစ်ရမယ်ဆိုတဲ့ကုန်သွယ်ရေးမှုနဲ့ပတ်သက်တဲ့ရွေးကောက်ပွဲမှာသူပေးခဲ့တဲ့ကတိတွေထဲကတစ်ခုကိုအကောင့်ထဲပေါ်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နောက်ဆုံးအကြိမ်ဒုံးကျည်ပြုလုပ်မှုကနေအတွေ့အကြုံတွေအများကြီးရကောင်းရသွားနိုင်ပြီးတော့မြောက်ကိုရီးယားဒုံးကျည်ပြဿနာကိုစည်းရင်းနည်းနဲ့ဖြေရှင်းဖို့ကြိုးစားမယ်ဆိုရင်ဝန်ထဲစရာတွေနဲ့ကြုံလာရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောလိုက်ပါတယ်။ဒါကြောင့်ဒီပြဿနာကိုပြေလည်နိုင်စေဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံတွေနဲ့တွဲပြီးလှုပ်ဆောင်မှာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကလည်းတစုံတရာအကျိုးသက်ရောက်မှုရှိပုံရတယ်လို့လည်းသူကဆက်ပြောပါတယ်။မြောက်ကိုရီးယားကအခုတစ်ပတ်တွင်ပြစ်လွှတ်လိုက်တဲ့ဒုံးကျည်မှာကမ္ဘာလူတွေကိုပြန်ဝင်တဲ့အခါမှာကိုလိုချင်တဲ့နေရာကိုရောက်အောင်ထိန်းချုပ်နိုင်တဲ့ဟာပါမပါဆိုတာနဲ့ပတ်သက်ပြီးတော့ပင်ဒဂွန်စစ်ဌာနချုပ်မှာသတင်းတောက်တွေနဲ့တောက်ကြနေကတွေးစုံစင်မှာပြောဖို့တော့အမေရိကန်ကာကွယ်ရေးဝန်ကြီးကငြင်းဆန်သွားပါတယ်မြောက်ကိုရီးယားဆိုရဘက်ကတော့ဒီဒုံးကျည်ဟာအမြင့်ကီလိုမီတာ 1000 အထိရောက်ရှိခဲ့ပြီးတော့ကြီးမားပြီးလေးလံတဲ့နျူကလ িয়ার ထိပ်ဖူးတွေကိုတင်နိုင်တယ်လို့လည်းတနင်္လာနေ့ကပြောပါတယ်ဒုံးကျည်အာကာသတဲကနေကမ္ဘာလူတွေကိုပြန်ဝင်လာတဲ့အခါမှာကိုလိုချင်တဲ့နေရာကိုရောက်အောင်ထိန်းချုပ်နိုင်မယ်ဆိုရင်တော့မြောက်ကိုရီးယားဒုံးကျည်အစီအစဉ်အတွက်ကြီးမားတဲ့ခြေလှမ်းတစ်ရပ်ကိုလှမ်းနိုင်တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံတွေပါဝင်အမေရိကန်ရဲ့ပင်မကုန်းမြေအထိနျူကလ িয়ার ထိပ်ဖူးတွေကိုတည်ဆောက်နိုင်မဲ့တိုက်ချင်းပြပယ်ထိန်ဒုံးကျည်တွေကိုထုတ်လုပ်နိုင်ဖို့အတွက်ဆန္ဒရှိတယ်လို့မြောက်ကိုရီးယားဘက်ကတော့ပြောထားပါတယ်ခင်ဗျာ
လာမယ့်နှစ်မှာကျင်းပမယ့်တနိုင်ငံလုံးရွေးကောက်ပွဲမတိုင်ခင်ဝန်ကြီးချုပ်ဟွန်ဆန်အပေါ်ထောက်ခံမှုတွေကိုအကဲဖြတ်ပေးမယ်။ရှစ်လာထဲမှာကျင်းပမယ့်ဒေသန္တရရွေးကောက်ပွဲမှာဝင်ပြိုင်ဖို့အားကောင်းလာနေတယ်လို့အဓိကကမ္ဘောဒီးယားတိုက်ခန့်ပါတီကပြောပါရယ်။ဇွန်လ၄ရက်နေ့မှာကျင်းပပြုလုပ်မယ့်ဒေသန္တရရွေးကောက်ပွဲအတွက်နှစ်ပတ်ကြာမဲဆွယ်စည်းရုံးရေးလုပ်ငန်းတွေအတွင်းချိန်ချမှုတွေနဲ့နိုင်ငံရေးအရာဖိအားပေးမှုတွေကိုရှောင်ရှားကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကမ္ဘောဒီးယားအစိုးရကိုတောင်းဆိုထားပါရယ်။မဲဆွယ်စည်းရုံးရေးလုပ်ငန်းတွေစတင်တဲ့စနေနေ့မှာပဲအဓိကအတိုက်ခန့်ပါတီနဲ့လက်ရှိအာဏာရပါတီဝန်ကြီးချုပ်ဟွန်ဆန်တို့ကိုတောင်းနဲ့ချီထောက်ခံခဲ့ကြတဲ့သူတွေကကမ္ဘောဒီးယားမြို့တော်လမ်းမတွေပေါ်မှာပြည်နေနေခဲ့ကြပါတယ်။သူရဲ့လက်ရှိအာဏာရကမ္ဘောဒီးယား People Party ကိုမဲဆန္ဒရှင်တွေအနေနဲ့မထောက်ခံဘူးဆိုရင်ပြည်တွင်းစစ်ဖြစ်လာနိုင်တယ်ဆိုပြီးစဲစုနဲ့၃ခုကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကသတိပေးထားတာပါ။2012ခုနှစ်မှာနောက်ဆုံးကျင်းပတဲ့ဒေသန္တရရွေးကောက်ပွဲအတွင်းမဲရီအတွက် 30.6 ရာအင်္ဂါနှုန်းရရှိခဲ့တဲ့အတိုက်အခံကမ္ဘောဒီးယား National Rescue Party နဲ့နိုင်ရှင်ရင်သူရဲ့ပါတီကမဲ60ရာအင်္ဂါနှုန်းရရှိခဲ့ပါတယ်။ဒါပေမဲ့2013ခုနှစ်အထွေရွေးကောက်ပွဲတုန်းကလက်ရှိအာဏာရပါတီပေါ်အနိုင်ရလူနေပါဖြစ်ခဲ့တဲ့အတွက်အခုဒီချိန်မှာလည်းအနိုင်ရဖို့အခွင့်အရေးပိုရှိလာတယ်လို့အတိုက်ခံဘက်ကပြောပါတယ်ရှင်
။ဤရနိုင်ငံဘာစထရာမြို့နားမှာအသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ၈ယောက်သေဆုံးသွားတယ်လို့ဤရတပ်ဖွဲ့ရဲ့တမ်းဘူးကြီးကစနေနေ့မှာပြောလိုက်ပါတယ်။ဘာစထရာမြို့မြောက်ဖက်နားကလုံခြုံရေးကိစ္စမှာဖောက်ခွဲပစ္စည်းတင်လာတဲ့ကားကိုဘုံခွဲသမားကဖောက်ခွဲခဲ့တာဖြစ်တယ်လို့ဤရစစ်တပ်ဒုတိယဗိုလ်ချုပ်ကြီးဂျမယ်အယ်ရှမရီကပြောပါတယ်။ဒီပေါက်ကွဲမှုကြောင့်ရဲသား၅ယောက်နဲ့ဤရတပ်ဖွဲ့ဝင်၃ယောက်သေဆုံးသွားပြီးတော့ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားပေါင်းတို့ပြောပြခဲ့ကြတာပါ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.internet ဆာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook ဆာမျက်နှာကပါ Dive Live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုစတင်ကြားမှာဖြစ်ပါတယ်မကြာခင်ကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံးကြီးလာကန်ကို NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအစိုးရနဲ့တိုက်ပွဲဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့ကိုဖိတ်ကြားထားခြင်းမရှိဘူးလို့သိရပါတယ်လက်နက်ကိုင်တွေအားလုံးပါဝင်နိုင်အောင်လို့အစိုးရရဲ့ညဉ့်ဉန်းရေးဆွေးနွေးမှုကော်မတီ UPDGC ကကြိုးစားခဲ့တယ်ဆိုပေမဲ့အခုလိုအားလုံးပါဝင်နိုင်တဲ့အခြေအနေမျိုးမရှိတာကြောင့်လက်နက်ကင်ပဋိပက္ခတွေပိုကြီးထွားလာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါမေလ24ရက်နေ့မှာကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံးကြီးလာကန်ကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင် AA ရခိုင်တပ်မတော်နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ကိုအစိုးရရဲ့ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကဖိတ်ကြားထားခြင်းမရှိဘူးလို့TNLA ရဲ့အထွေထွေအတွင်းမှုဘုံမှုချုပ်တာဖုံးကျော်ကပြောပါတယ
်။ NCA မထိုးရတဲ့အဖွဲ့တွေကိုဖိတ်တဲ့အထဲမှာကျွန်တော်တို့အဖွဲ့၃ဖက်ကိုမဖိတ်ပါဘူး။ကျွန်တော်အဖွဲ့၃ဖက်ရဲ့နာမည်မပါဘူး။ကျွန်တော်တို့ PSLF TNLA AA ရခိုင်တပ်မတော်ရဲ့ပြီးတော့ကိုကတပ်မတော်ရဲ့ကျွန်တော်တို့အဖွဲ့၃ဖက်ကိုတော့မဖိတ်ပါဘူး။အဲကျန်တဲ့အဖွဲ့တွေတော့အကုန်လုံးပါတယ်လို့ကျွန်တော်တွေးရတယ်။ပြီးတော့ UNFCA DBN ီအဖွဲ့ကလည်းအဲတည်တံဖိတ်ထားတာတွေ့ရပါတယ်အဲကျွန်တော်တို့မြောက်ပိုင်းမှာဟာမိတ်ခုနှစ်ဖွဲ့ကတော့ဖိတ်တာမရှိပါဘူးခင်ဗျာ
ဒုတိယအကြိမ်27ရာစုပင်လုံညီလာခံကို NCA လက်မှတ်ထိုးထားတဲ့၈ဖွဲ့ကိုဖိတ်ကြားထားပြီးအားလုံးတက်ရောက်ကြမှာဖြစ်တယ်လို့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေတက်နိုင်အောင်လို့စ조사ညှိနှိုင်းခဲ့ကြောင်း UPDJC ဒုဥက္ကဋ္ဌဦးသူဝေကရှင်းပြပါတယ်
အစီအထိုးထားတဲ့လူတွေအားလုံးကိုတော့အားလုံးကိုဗိစာပို့ထားတယ်ပေါ့နော်ဟိုလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့စူးစမ်းပြီးတော့ပါကော်မတီတွေ့ဆုံဆွေးနွေးတာတွေလုပ်တယ်လေတွေ့ဆုံဆွေးနွေးတာတွေလုပ်ပြီးတဲ့ခါကျတော့သူတို့ကိုဟိုအမားတော့လက်မှတ်ထိုးခိုင်းတာပေါ့ဗျာထိုးပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ UDP GC ထဲမှာလည်းပါတယ်သူတို့ဆုံးဖြတ်ချက်တွေအားလည်းပဲအဲညာကမှာအာဟိုကုစလေအနေနဲ့တက်ပြီးတော့တို့ရဲ့သဘောထားတွေလည်းတင်ပြနိုင်တယ်ပေါ့နော်ပါမှာပေါ့အဲ့လိုမှလက်မှတ်မထိုးဘူးဆိုရင်တော့အကယ်၍တက်ချင်တယ်ဆိုရင်အာတို့ဟိုအထူးဧည့်တယ်ဆိုတော့ဟိုတာမန်လိလာသူတွေတော့နည်းနည်းထူရမှာပေါ့ဗျာတိုးတော်လည်းပဲတို့ရဲ့အဲလိလာသူအနေနဲ့ပဲတို့ရလည်းပဲနေရမှာလေဘာလို့ဆိုကုစလေအနေနဲ့ဆုံးပြပိုင်ခွင့်တွေပဲမရှိဘူးလေအဲ့လိုနီးနဲ့ဖိတ်မယ်ဆိုပြီးတော့ကျွန်တော်တို့ဖိတ်ထားတာပေါ့နော်
မြောက်ပိုင်းမဟာမိတ်တပ်ဖွဲ့၃ဘွဲ့ကိုမဖိတ်ပဲခြံထားတာကြောင့်အစိုးရရဲ့လှုပ်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်မေးခွန်းထုတ်စရာဖြစ်နေကြောင်းဗိုလ်မှူးချုပ်တာဖုံးကျော်ကပြောပါရယ
်၂၁ရာစုပင်လုံညီလာခံကျင်းပတဲ့ကျင်းပရေးကော်မတီ UPDJC ကဒါကမြန်မာတပ်မတော်မြန်မာခေါင်းဆောင်ရဲ့တဘောထားအတိုင်းပဲဆောင်ရွက်နေတဲ့မြန်မာတပ်မတော်မြန်မာခေါင်းဆောင်တွေကကျွန်တော်တို့ကိုငူကြတဲ့အလဲဒီငင်းချမ်းကြီးဖြစ်စင်တယ်မှာပါလို့မရဘူးလို့ပြောထားတဲ့အတိုင်းပဲအခုဒီချိန်မှာလည်းဒီလိုပဲဆောင်ရွက်တယ်ဆိုတော့ဒီလိုဆောင်ရွက်ချက်ကတော့ဒါမြန်မာနိုင်ငံရဲ့ပြည်ပြင်းစစ်မှုကိုဆက်ပြီးတော့မှဟိုပုံပြောမှအာဆက်လိုက်ဖြစ်ပေါ်နေမယ့်အနေအထားလက္ခဏာတွေပဲလို့ကျွန်တော်မြင်တယ်ပြီးတော့အခု20ရာစုပင်လုံညီလာခံကလည်းဘလောက်ထိငင်းချမ်းကြီးကိစ္စတွေကိုဆောင်ရွက်နိုင်မလဲဘလောက်ထိပြည်တော်စုဟိုပြီးဆောင်မဲ့ဒီဘုန်းကြီးတွေရနိုင်မလဲဆိုတာတော့မေကွန်ထုတ်စရာအကောင်းနဲ့အခင်ကြီးပဲပူပြော့ဖြစ်လာတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်
။ငញ្ញញရဖို့ဆိုပြီးအစိုးရက27ရာစုပင်လုံညီလာခံကိုထပ်မံကျင်းပဖို့ရက်နီးလာချိန်မှာပဲမြောက်ပိုင်းမဟာမိတ်ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဘုံမှုချုပ်တာဘုံကျော်ကပြောပါတယ
်။အခုကျွန်တော်မြောက်ပိုင်းနယ်မြေမှာကျွန်တော်တို့ဒီကျွန်တော်တို့ PSL ဖြစ်နေတဲ့ရဲ့နယ်မြေတွေတော်တော်များများကိုပြီးတော့ကိုကန့်ဘာပုံကမှာဆိုဟိုအိုင်မှာတော့အခုတတိပြင်းနေပါတယ်ဆက်တိုက်ပဲလက်နေကြီးနေပြီးခံရတယ်ပြီးတော့ကချင်တွေကမှကချင်ဘက်မှာဖက်ကန်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တိုက်ပွဲတွေကတော့နေတိုင်းလူလူပဲဖြစ်နေတယ်အဲထက်ပြီးဖြစ်တိုးပြီးတော့ဖြစ်မဲ့လက္ခဏာတွေလည်းကျွန်တော်တွေ့နေရပါတယ
် NCA လက်မှတ်မထိုးရသေးတဲ့ UNFC တဲကလက်နေကန်အဖွဲ့တွေကတော့အထူးဧည့်သည်တော်အဖြစ်တက်ရောက်ဖို့ဖိတ်စာရကြပေမဲ့တချို့အဖွဲ့တွေကတော့တက်မယ်မတက်ဘူးဆိုတာကုတိမဆုံးဖြတ်နိုင်ပဲရှိနေပါတယ်ခင်ဗျာVOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်တဲ့ပုဂ္ဂိုလ်တင်ဆက်ကြပါတယ်ကမ္ဘာတဝန်းအင်တာနက်လူမှုကွန်ရက်တွေတနေ့တခြားရေပန်းစားလာနေတာနဲ့အမျှအင်တာနက်သုံးဆွဲသူတွေအနေနဲ့သတင်းမှန်တဲ့သတင်းမှာခွဲခြားဖို့အခက်တွေ့လာနေရပါတယ်အင်တာနက်ခေတ်မှာပုံစံသစ်နဲ့တွေ့မြင်နေလာရတဲ့သတင်းအတုအယောင်တွေရဲ့အန္တရာယ်နဲ့ပတ်သက်လို့VOA သတင်းတော် James Roger Divisky ရဲ့သတင်းဆောင်မကိုရှားဖောင်ကတင်ပြมาဖြစ်ပါတယ
် The news is fake. It's all fake news. This is fake news.
American သမ္မတအဖြစ်ရွေးကောက်ခံခဲ့ရပြီးနောက်ပထမဦးဆုံးကြိမ်သတင်းစာရှင်းလင်းပွဲမှာ Donald Trump ကသတင်းအတုတွေလို့တုံ့နှုံပြောဆိုရာကသတင်းမီဒီယာလောကမှာဒီစကလုံးထွင်ကျလာတာဖြစ်ပါတယ်နောက်ပိုင်းမှာလည်း American သတင်းမီဒီယာကြီးတွေဟာသတင်းတူတွေဖြန့်ချီနေတဲ့ဆိုပြီးမကြာခဏထွေတဲ့လူမှုကွန်ရက်တွေကပါဆွဆွဲပြောဆိုခဲ့ပါတယ်။တကယ်တော့သတင်းမီဒီယာကြီးတွေကဖော်ပြတဲ့အကြောင်းအရာတွေဟာမှန်ကန်မှုရှိပေမဲ့လည်းလူမှုကွန်ရက်တွေမှာတော့မာယွင်းတဲ့သတင်းတွေကလည်းအကြီးအကျယ်ပြန့်နှံ့နေတာပါ။ဒါကြောင့်လေသတင်းအတုရောင်းဆိုတာဘာလဲလို့မေးစရာဖြစ်လာပါတယ်။ဥရောပနိုင်ငံငယ်တစ်ခုဖြစ်တဲ့မက်ဆီဒိုနီးယားကတော့ဒီလိုသတင်းတူတွေဖန်တီးရာအချက်အချာနေရာတစ်ခုဖြစ်ပုံရပါတယ်။မက်ဆီဒိုနီးယားနိုင်ငံသားတွေဗီဇာကင်းလွတ်ခွင့်ပေးမယ့်အစီအစဉ်ကိုတမဒထရမ့်လက်မှတ်ထိုးလိုက်တဲ့ဆိုတဲ့ခေါင်းကြီးသတင်းတစ်ခုကြောင့်ဝါရှင်တန်မှာရှိတဲ့တန်ရုံအထိပါရိုက်ခတ်ခဲ့တဲ့အကြောင်းတန်အမတ်ကြီးဗက်စကိုနောင်မော့စကီကပြောပါတယ်။
Unfortunately this news is not true.
ဒီသတင်းကမှန်မှန်ပါဘူး။ဝါရှင်တန်မှာရှိတဲ့တန်ရုံကိုဒီသတင်းမှန်ဆက်မေးတဲ့ကျွန်တော်တို့နိုင်ငံသားတွေလည်းအများကြီးပါ။အခုထိတော့ဒါမှန်မှန်ပါဘူး။သတင်းအတုပါ
။ George Washington တက္ကသိုလ်မီဒီယာကြောင်းညွှန်ကြားရင်မူ Francis Noga ရောသတင်းတူတွေပြန့်နှံ့လွယ်တဲ့အင်တာနက်လူမှုကွန်ရက်တွေဟာ တစ်ချိန်လုံးကအိမ်နာနေခြင်းတွေကြားအတင်းပြောတာမျိုးနဲ့ခက်စစ်စင်တူပေမဲ့ဂရဲရိုက်ခတ်မှုကတော့ကြီးမာတယ်လို့သုံးသပ်ပါတယ်
Fake news is not news someone doesn't like.
သတင်းတူယောင်လေးဆိုတာကလူမကြိုက်တဲ့သတင်းမျိုးတော့မဟုတ်ပါဘူး။လူတွေစိတ်ဝင်စားအောင်တက်တက်ခန့်ညံ့တဲ့သတင်းမျိုးလည်းမဟုတ်ပါဘူး။သတင်းတူတွေဟာရည်ရွယ်ချက်ရှိရှိမှတ်မှတ်မကန်လမ်းလွဲလိုက်အောင်လုပ်တဲ့သတင်းမျိုးတွေပါ
။ဒီကနေ့ခေတ်မှာသတင်းတူယောင်တွေဟာနေရာတိုင်းမှာရှိနေတာကြောင့်အမှန်နဲ့အမှားပိုင်းခြားဖို့သုံးစွဲသူတွေမှာရောလူမှုကွန်ရက်ကုမ္ပဏီတွေမှာပါတာဝန်ရှိတယ်လို့လည်းသူကထောက်ပြပါဗျ။
Google and Facebook and social media
Google Facebook နဲ့ social media company အနေနဲ့သူတို့ကယုံကြည်စိတ်ချရတဲ့သတင်းတွေစီးဆင်းနေတဲ့ကြားကန်တခုမဟုတ်တဲ့အတွက်သတင်းတူတွေအတွက်တစုံတရာတာဝန်ရှိတယ်ဆိုတော့ကိုလက်ခံလာနေကြပါပြီအမုံတရားတွေလှည့်ပြားမှုတွေစီးဆင်းရနေရဖြစ်လာတယ်ဆိုရင်တစုံတရာတာဝန်ရှိပါတယ်အခုတော့တခုခုလုပ်မယ်လို့လည်းသူတို့ကပြောနေပါပြီ
သက်ဆိုင်ရာသတင်းမီဒီယာတွေအနေနဲ့လည်းမန်ကန်နဲ့အချက်လက်တွေပေးယုံတာမကမမှန်သတင်းတွေဖြန့်ချီနေတဲ့အရင်းအမြစ်တွေကိုဖော်ထုတ်သင့်တယ်လို့လည်းကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ရှင်
ဤပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္ဂနွေညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့သုတအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA ရဲ့စနေနေ့ညအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါအခုတော့မြန်မာတခွင်အစီအစဉ်တင်ဆက်ဖို့အလှည့်ရောက်ပါပြီမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်းများစွာကကျွန်းသစ်အပါအဝင်တစ်တောအတွက်ပစ္စည်းတွေကိုကုန်ညံအဖြစ်တရားဝင်နီးနဲ့ကောတရားမဝင်နီးနဲ့ပါပြင်ပကိုတင်ပို့ရောင်းချခဲ့ပါတယ်ဒီကနေ့တစ်တော့အတွက်ပစ္စည်းတွေရဲ့အခြေအနေဟာအရင်နှစ်တွေနဲ့နှိုင်းယှဉ်ရင်ဘာတွေပြောင်းလဲနေပါပြီလဲအနာဂတ်မှာရောမြန်မာတစ်တော့ထွက်ကုန်အလားအလာဘယ်လိုရှိမလဲဆိုတာမြန်မာတခွင်အစီအစဉ်မှာကိုထက်အောင်ကတင်ပြထားပါတယ
်ကမ္ဘာပေါ်မှာတစ်တော့ပြောင်းတိမှုအဆိုးအဝါဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာတတိယအဆိုးအဝါဆုံးနိုင်ငံဖြစ်တာကြောင့်အခုဆိုရင်အဆိုးအဝါကတော့ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကပါတစ်တော့တွေပြန်လည်ဆိုင်လက်မှုအတွက်စ조사လာနေကြပါပြီ။တစ်လုံးနေအလုံးရင်းတင်ပို့ရောင်းချတာတွေကို2014ဧပြီလကတည်းကအဆိုးအဝါကတရားဝင်ပိတ်ပင်ခဲ့တယ်လို့အခုဆိုရင်လည်းဘကူးယူမတွင်တစ်ထုတ်လုပ်မှုကို10နှစ်ရဆိုင်ထားတာပါ။ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကလည်းတစ်အချောတွေကိုများများထုတ်လုပ်ပြီးကုန်ကျန်းတွေကိုရှော့နိုင်သလားရှော့သုံးကတစ်တော့တွေမပြုံးတီအောင်လုပ်ဆောင်နေကြပါတယ်။ဒါအပြင်တံပိုးကြီးကျွန်းတစ်အပါဝင်တခြားတစ်မှအမျိုးမျိုးကိုလည်းစိုက်ပျိုးလာနေကြပါပြီ။လွန်ခဲ့တဲ့9နှစ်လောက်ကလေးကကျွန်းဆိုင်လာခဲ့တဲ့ချင်းတွင်းမြစ်ကြောင်စီမံကိန်းကုမ္ပဏီဟာအခုဆိုရင်အဲ့ဒီစိုက်ခင်းကနေရတဲ့ပင်ကျက်တွေကိုသုံးပြီးတီထွန်ဆန်းသစ်ထားတဲ့အိမ်နောက်ပရိဘောဂပစ္စည်းတွေကိုစတင်ထုတ်လုပ်နေပြီလို့ကုမ္ပဏီဥက္ကဋ္ဌဒေါ်ဆိုးယူဝေကပြောပါတယ်။
အခုဆိုလို့ရှိရင်တော့ဒီရှင်းနှင်းပြွားတဲ့အခါမှာဒီဂျားတွေကပင်ကျက်တွေစပြီးတော့ဟိုထွက်ရှိလာပြီ။အရင်တော့ကတော့ဒီပင်ကျက်တွေကိုဟိုအရင်တော့ကတော့ဒါတွေဒေသခံတွေကိုထင်းဖြစ်နေပဲဟိုပေးဝေပြီးတော့သုံးဆွဲလိုက်ကြတာပေါ့အခုဒါတွေကနေမှအမတို့အိမ်သုံးပစ္စည်းတွေဟိုထုတ်လုပ်ခွင့်ထုတ်လုပ်လို့ရရှိအောင်စတင်ပြီးတော့ဆန်းသက်ပြီးထုတ်လုပ်ပြီးတော့အခုအမတို့အနေနဲ့ဒီပင်ကျက်တွေကနေမှဟိုပါကေးတွေရှာရိုးတွေပေါ့စပြီးထုတ်လုပ်တယ်ပြီးတဲ့အခါကျတော့ဟိုဟို garden furniture လိုမျိုးတွေအဲ့လိုမျိုးတွေစပြီးထုတ်လုပ်ကြည့်ပြီးတယ
်တံပိုးကြီးပြီးရွေသေးကောင်းတဲ့ကျွန်းတွေဟာလာအိုထိုင်းအိန္ဒိယနဲ့မြန်မာပြည်မှာအများဆုံးပေါက်လို့ရှိပါတယ်အဲ့ဒီထဲမှာမှအရေးသွေးပိုင်းမှာရောအယောင်သွေးပိုင်းမှာပါမြန်မာကျွန်းတွေဟာအကောင်းဆုံးပါဒါပေမဲ့လို့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကကျွန်းတစ်အပါအဝင်တစ်အမျိုးမျိုးကိုတရားမဝင်ခုတ်လဲတာတွေများခဲ့တာကြောင့်1990ဝန်းကျင်ကတနိုင်ငံလုံးအလိုက်တစ်တော့ဖုံးလွှမ်းမှု58ရာခိုင်နှုန်းအထိရှိခဲ့ရကနေအခုဆိုရင်42ရာခိုင်နှုန်းကျော်အထိရောကျသွားခဲ့ပါပြီ။ဒါအပြင်ကျွန်းတစ်ရှားပါးတာကြောင့်ရောဈေးပိုကြီးတဲ့အတွက်ကြောင့်ပါကျွန်းအစားထိုးတစ်တွေကိုအသုံးပြုလာကြတာကိုလည်းတွေ့ရပါရယ်။မြန်မာနိုင်ငံရဲ့တစ်တော့တင်ရဇာတာတွေကိုရေရှည်တည်တက်အောင်ထိန်းသိမ်းစောင့်ရှောက်ဖို့နဲ့တစ်တော့ထွက်ပစ္စည်းတွေနဲ့ပတ်သက်လို့လူမှုအနေနဲ့အသိပညာဗဟုသုတကြဲကြဲပြန့်ပြန့်ရရှိဖို့ယူရပြီးမေလ17ရက်နေ့ကနေ14ရက်နေ့အထိမြန်မာတစ်တော့ထွက်ပစ္စည်းပြပွဲကိုနှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်ရန်ကုန်မြို့မှာကျင်းပခဲ့ပါရယ်။ဒီပွဲမှာမြန်မာတစ်တွေကတံပိုးအမြင့်ဆုံးဖြစ်တဲ့ကျွန်းတစ်နဲ့ပြုလုပ်ထားတဲ့လက်မှုပစ္စည်းတွေအပါအဝင်ကျွန်းအစားထိုးတစ်နဲ့ပြုလုပ်ထားတဲ့ပစ္စည်းတွေတင်မွေချိန်နဲ့ဝါစတဲ့တစ်တော့ထွက်ပစ္စည်းတွေကိုအသုံးပြုပြီးစမ်းသစ်တီထွန်ထားတဲ့ပစ္စည်းတွေကိုခင်းကျင်းပြသထားတာပါ။နှိပညာသုံးပြီးကုန်ကျော်ထုတ်လုပ်တဲ့ဒီလိုလုပ်ငန်းကနေအလုတ်ကန်ခွင့်ရည်တွေပေါ်ပေါက်လာတယ်လို့မြန်မာနိုင်ငံတစ်တော့ထွက်ပစ္စည်းအသင်းဒုဥက္ကဋ္ဌလည်းဖြစ် GD ထင်းမကုမ္ပဏီကဒါရိုက်တာလည်းဖြစ်တဲ့ဦးသိန်းချီကပြောပါရယ်။
ကျွန်တော်တို့မြန်မာပြည်မှာဆိုရင်ဒီတစ်တူတစ်ဆာကျွန်တော်ထင်းဆိုင်တယ် တင်းဆိုင်ပြည်တိတ်နေပြောတယ်ကောင်းတယ်ကျွန်တော်လည်းမသိခဲ့ဘူးဒါပေမဲ့အခုဒီတစ်တို့တစ်ဆာတွေကနေပြီးတော့မှကျွန်တော်ဖင်ကားကြီးလှုပ်တယ်ခုနကကျွန်တော်ပြောတဲ့ဒီဗီနီယာနဲ့ကတ်လိုက်တယ်လူသုံးဝင်စင်ကောင်းသုံးလို့ရတယ်အဲ့တော့တစ်တို့တစ်ဆာတွေကိုလည်းကျွန်တော်တန်ဖိုးမြအောင်ကျွန်တော်လုပ်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့တစ်တော့ကိုများစွာမိခိုးပြီးတော့မှကုန်ကျန်းတွေကိုများစွာထုတ်ယူသုံးဆဲတဲ့စနစ်ကိုကျွန်တော်ကျော်လွန်လာခဲ့တယ်ဒီအပြင်ကိုဒီလိုလှုပ်လာတဲ့အတွက်ကြောင့်ကျွန်တော်တို့ကအလုသမားတွေအများကြီးလိုလာလိုလာရတဲ့အကြောင်းအလုသမားတွေအလုကိုင်းခွန်လန်းနေလေပုံမရရှိလာ
လက်ရှိဆိုးအပ်တဲ့လက်ထံမှာတော့ပြည်တွင်းတစ်လိုအချက်ပေါ်မှာမူတည်ပြီးတက်မှတ်နှစ်စဉ်ခုတ်လဲခွင့်အရေးအတွက်ထက်ရှော့ခုတ်သွားဖို့စီစဉ်နေရတွေလည်းရှိပါတယ်ဒါကြောင့်လည်းတစ်တော်ပြုံးတိမှုတွေရော့ကျသွားနိုင်လိမ့်မယ်လို့မြမတစ်လုပ်ငန်းတစ်အခြေခံစက်မှုလုပ်ငန်းဌာနကလက်ထောက်အထွေထွေမန်နေဂျာဦးဆွေငင်းကယုံကြည်ပါတယ
် LEB ပေါ့နော် lock export ban လောက်လိုက်ပြီးဆိုရင်တစ်ကိုသူကသူ့ရဲ့သတ်မှတ်ထားတဲ့ annual allowance cut ပေါ့ ACC နဲ့ပဲကျွန်တော်တို့ထုတ်တဲ့ခါကြတော့နောက်ပိုင်းကိုတစ်တော့ပြန်ဆိုင်တဲ့ဆိုင်ခင်းနေလဲကျွန်တော်တို့ရှိရတဲ့ခါကြတော့တစ်တော့ကနောက်ပိုင်းညတော့တိတ်ပြီးတော့ပြုံးစရာမလိုဘူးပြန်ပြီးတော့ပဲ recovery ဖြစ်ဖို့ပဲရှိပါတယ်
တစ်တော့ထွက်ပစ္စည်းတွေမှာအပါဝင်ဖြစ်တဲ့ဂျိန်ဝါနဲ့ဗီဒါတို့ကိုအရင်တုန်းကတော့မြန်မာနိုင်ငံမှာစနစ်တကျမတုံးခဲ့ကြသလိုအစိုးရကလည်းဒီပစ္စည်းတွေကိုအားပေးမှုနေခဲ့တယ်လို့လုပ်ငန်းရှင်တချို့ကပြောပါတယ်။ဒါကြောင့်လဲဆက်ယုံအလုပ်ယုံတွေပိတ်ခဲ့ရတယ်လို့ကျွမ်းကျင်လုပ်သားရှားပါမှုတန်ကိုလည်းရင်ဆိုင်နေရတယ်လို့ဂျိန်နဲ့ဝါလုပ်ငန်းအသင်းဥက္ကဋ္ဌဦးကျော်သူကပြောပါတယ်။
ကျွန်တော်တို့ဂျိန်တို့ဝါတို့လုပ်ငန်းမှာလည်းနောက်ဆုံးဂျိန်ခုတ်တဲ့ဝါခုတ်တဲ့လုပ်သားအစဟိုမှာထန်းမင်တက်တဲ့လုပ်သားရှားပါသွားသလိုပေါ့နော်အဲ့လိုမျိုးကျွန်တော်တို့ရှိမှလည်းရှားပါလာတယ်နောက်တခါဒီဂျိန်ဝါထိုးတဲ့လက်မှုပညာရှင်တွေပေါ့တချို့တွေအသက်ကြီးကုန်ပြီမလုပ်တော့ဘူးတချို့လူငယ်တွေကလည်းထဲချုပ်ပြောင်းကုန်တယ်တခြား industry တွေကိုပြောင်းကုန်တယ်အတွက်ကြောင့်မလို့ကျွန်တော်တို့မှပြန်ပြီးတော့ develop ပြန်လုပ်ယူရမယ့်အပိုင်းတွေအများကြီးတွေ့ပါသွားရှိပါ
အစိုးရကတစ်တော်တွေမပြုံးတီးဖို့မြေကွက်လက်တွေမှာတစ်ပြန်လဲစိုက်ပျိုးဖို့အားပေးမှုတွေရှိပေမဲ့လို့တစ်ဖက်မှာလည်းတစ်ခိုးထုတ်မှုတွေကရှိနေစေပါနှစ်စဉ်လိုလိုတစ်တန်ချင်းတောင်းနေချီပြီးအိန္ဒိယတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတရားမဝင်တင်ဖို့ရောင်းချနေရတယ်ကိုဖွင့်ချထားတဲ့အစီရင်ခံစာတွေလည်းရှိပါတယ်ဒီလိုကိစ္စရပ်တွေမဖြစ်ရလေအောင်ပြည်ပနိုင်ငံတွေအနေနဲ့မြန်မာပြည်ရဲ့တရားဝင်စစ်တွေကိုဝယ်ယူသုံးစွဲကြဖို့ဦးသိန်းချီကတိုက်တွန်းပါတယ
်ကျွန်တော်တို့ data တွေနိုင်ငံကိုတကယ်ဒီဟာကိုကုန်တွယ်မှုလုပ်နေတဲ့ EU နိုင်ငံတွေကိုကျွန်တော်တို့ပူပေါင်းပြီးတော့မှဆောင်ရွက်စီခြင်းပါတယ်ဒီဟာတွေကတရားမဝင်တစ်တွေဖြစ်ရတာနဲ့ကိုကျွန်တော်တို့ဒီ EU ကနေပြီးတော့မှဝယ်ယူမသုံးဆွဲဘဲနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတရားဝင်ထုတ်လုပ်တဲ့တစ်တွေကိုဒါလည်းဟိုဝယ်ယူသုံးဆွဲမယ်ဆိုခဲ့ရင်ကျွန်တော်တို့ဒီဟာလည်းတစ်ဖက်တစ်လမ်းကကျွန်တော်အထောက်ပံ့အများကြီးဖြစ်မှာပ
ါမြန်မာတည်ထောင်ထွက်ပစ္စည်းတွေရဲ့အနာဂတ်အလားလာနဲ့ပတ်သက်လို့တော့ဒေါ်ဆိုးယူဝေကအခုလိုမြင်ပါတယ်
သူများအစီမှာကြတော့တစ်အတူအစလေးရမှာအစာသေးသေးလေးရမှာအစာတန်မိုးထားပြီးတော့ဒါလေးကိုဟိုဇွန်းလေးပဲရရဘီးလေးပဲရရဟိုဟိုဘာလေးပဲရရပေါ့နော်အဲ့လိုတန်မိုးထားပြီးတော့ထုတ်လုပ်တယ်ဒါအောင်လဲသူတို့တကယ်ကိုအဆင့်တန်းမိမိရေသွေးကောင်းကောင်းထုတ်လုပ်နိုင်အောင်လို့သူတို့မှနည်းပညာလည်းရှိတယ်ဆိုတော့အခုနောက်ပိုင်းတော့ဒီကလုပ်ငန်းရှင်တွေကလည်းအဲ့လိုမျိုးတွေလေးလာလာပြီးလေးလာလာပြီးတော့တယောက်တည်းဟိုဒီဟာကိုရင်းနှီးမြှုပ်နှံမှုမနိုင်အောင်မှဖက်ဆက်လုပ်တာတွေဟိုဟိုဘက်ကနေပညာရှင်တွေဆီကနေလေးလာတာတွေလုပ်လာပြီးဆိုတော့ဟိုနောက်ထပ်တော့ဒီကဏ္ဍကပို့ပြီးတော့မှကောင်းလာပြီးတော့ဟိုအရင်တုန်းကတစ်ထုတ်ခဲ့တဲ့တစ်ထုတ်ခဲ့တဲ့ဝင်ငွေမျိုးမဟုတ်တာတော့မှအခုပြိဘောကတင်ဖို့ရောင်းချထုတ်လို့ရောင်းချတဲ့ဝင်ငွေတွေပို့ပြီးတိုးတက်လာမယ်လို့တော့မျှော်လင့်ပါတယ်ရှင
်အခုတော့တစ်အကျန်းထည်အနေငယ်ကိုသာအသုံးပြုပြီးတီထွင်စမ်းတစ်ခါကုန်ကြောပစ္စည်းတော်တော်များများကိုထုတ်လုပ်လာနေကြပါပြီဒါကြောင့်လည်းရင်းနှစ်တစ်ခါတည်းဆိုင်ရင်တစ်တော်ပြုံးပြီးမှုတန်ကိုရှော့ချသွားနိုင်လိမ့်မယ်လို့အစိုးရကကောပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကပါမျှော်လင့်နေကြတာပါနောက်တစ်ချိန်မှာအစီအသေးကောင်းကောင်းနဲ့မြန်မာတစ်တော်ထွက်ကုန်ကြောပစ္စည်းတော်တော်များများကို Made in Myanmar မြန်မာပြည်မှာပြုလုပ်ပြီးဆိုတဲ့တစိကက်နေပြီးနိုင်ငံတကာကွက်ကိုများများတင်ဖို့နိုင်ဖို့အတွက်လည်းလိုလားနေကြပါရခင်ဗျာကျွန်တော်ထားပါခင်ဗျာ
ဗီဒီယိုသတင်းတော့ကိုထက်အောင်တင်ပြတဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာပါခင်ဗျာဗီဒီယိုကထုတ်လွှင့်ပြီးသမျှအစီအစဉ်တွေကို burmese.voanews.com internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့စနေနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနံမီတာ25 kilohertz 11965လိုင်းနံမီတာ32 kilohertz 9323ညလိုင်းနံမီတာ51 kilohertz 5885နဲ့လိုင်းလက်190ဒူကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုတော့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ထုတ်လုပ်သူမတ်ဆုမွန်နဲ့အတူမအေးတန်နာကျော်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ဒီတစ်ပတ်ဆွေးနွေးမဲအကြောင်းအရာကတော့ဒီခစ်တက်ပိုးလမ်းမကြီးစီမံကိန်းနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးပေါ်မှာရိုက်ခတ်မှုဖြစ်ပါတယ်။ဒီနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့21ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလည်းပါဝင်ပြီးတော့အထူးသဖြင့်ပြည်ပခါတွေရှိတဲ့ရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေမှာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေထဲမှာပါပါတယ်။ဒါကြောင့်မလို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်လက်ရှိဖြစ်နေတဲ့မြန်မာငြိမ်းချမ်းရေးအခြေအနေမှာဘလို့များတက်ရောက်မှုရှိမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့သူတွေထဲမှာတော့ဦးအောင်မိုးစောလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။ဦးအောင်မိုးစောကြားရပါလားရှင
်။ဟုတ်ကဲ့ကြားပါ
ပါ။ဟုတ်ကဲ့မင်္ဂလာပါ။နောက်တယောက်ဖိတ်ခေါ်ထားတဲ့သူကတော့ဒီတရုတ်မြန်မာရေးလေးလာအုံသက်သူတရုတ်နိုင်ငံအခြေဆိုင်ဒေါက်တာလှကျော်စောပဲဖြစ်ပါတယ်။မင်္ဂလာပါအန်တီ
။ဟုတ်ကဲ့
Now မြန်မာနိုင်ငံရေးလေးလာသုံးသက်သူနောက်တစ်ယောက်ကိုလည်းဖိတ်ခေါ်ထားပါတယ်သူကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ရဲ့ဗဟုအဖွဲ့ဝင်ဦးကျော်စွာဆွေဖြစ်ပါတယ်ကိုကျော်စွာကြားရပါလား
ဟုတ်ကဲ့ပါကြားပါတယ်
အဲ live ဝင်ရောက်ပြီးတော့ဆွေးနွေးမဲ့သူတွေလည်းလေလိုင်းပေါ်ရောက်နေတယ်လို့ဒီတစ်ခေါက်တော့ဟိုစာရီနဲ့ရေးပြီးတော့ဆွေးနွေးကြမဲ့သူတွေလည်းတော်တော်များလို့စာရီကိုလည်းအတက်နိုင်ဆုံးဖတ်ကြားပြီးတော့ဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုမေးမြန်းပေးသွားမှာဖြစ်ပါတယ်အော်ဒီပထမဦးဆုံးတော့ဒီ OVOR ဒီခစ်တဲ့ပိုးလမ်းမကြီးတိဆောက်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီအကြံပြင်းကိုမေးချင်တာပါဒီစီမံကိန်းနဲ့မှာ corridor တွေဆိုပြီးတော့ zone တွေခွဲထားတာအဲ zone တစ်ခုထဲမှာမြန်မာနိုင်ငံပါဝင်နေတာဖြစ်ပါတယ်ဒီတော့ဟိုခစ်တဲ့ပိုးလမ်းမကြီးနဲ့ပတ်သက်ပြီးတော့ anti ဒေါက်တာဒေါ်လာကျော်စိုးပဲမေးချင်ပါတယ်ဒီခစ်တဲ့ပိုးလမ်းမကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အကြံပြင်းလေးနည်းနည်းလေးရှင်းပြပေးပါမြန်မာနိုင်ငံကဘယ်လိုကဏ္ဍကနေပါဝင်တာပါလဲရှင
်ဒီကဒီခေတ်သက်ပိုးလမ်းမကြီးကိုလောက်တာသူ့မှာရွေချက်တွေအများကြီးရှိပါတယ်နိုင်ငံရေးရွေချက်စီးပွားရေးရွေချက်ပေါ့ဗျာစီးပွားရေးရွေချက်ကတော့သူ့မှာရှိနေတဲ့ကုန်ပစ္စည်းတွေပူရှမ်းလာမှုသူ့မှာရှိနေတဲ့ငွေအရင်းနှီးတွေစုပုံလာမှုဒါတွေကိုတခြားနိုင်ငံတွေကိုတင်ပို့ချင်တာအဲသူ့ရဲ့ချမ်းနောက်တစ်ခုကလည်းသူ့နိုင်ငံရဲ့ချမ်းသာကြွယ်ဝလာမှုကိုဂျန်တဲ့နိုင်ငံတွေကိုမျှဝေပေးချင်တာဒီဟာတွေအောက်မှာသူဒီဥစ္စာဒါစီးပွားရေးရည်မှန်းချက်ပေါ့အဲဒုတိယနိုင်ငံရေးရည်မှန်းချက်ကတော့သူကဒီကမ္ဘာနိုင်ငံတကာစီးပွားရေးစနစ်နိုင်ငံတကာနိုင်ငံရေးစနစ်တွေကိုပြောင်းလဲဖို့လိုလာပြီဆိုပြီးတော့ဒါအပြောင်းလဲလုပ်ချင်တဲ့သဘောပါပဲအဲ့တော့အရင်တော့ဒုတိယကမ္ဘာစစ်ပြီးကလေးကကမ္ဘာနိုင်ငံရေးကမ္ဘာစီးပွားရေးကိုအနောက်နိုင်ငံအရင်းရှင်နိုင်ငံများကကြီးစိုးလွှမ်းမိုးလာတာနေပြီးတော့နိုင်ငံတကာပါဝင်တဲ့နိုင်ငံတကာကနိုင်ငံစုံကဝင်ရောက်ပြောဆို권ရှိတဲ့နိုင်ငံရေးစနစ်တရပေါ့အဓိကကတော့သူကကုလသမဂ္ဂပေါ့အခန်းကိုပုံမဖွင့်ဖြိုးစေခြင်းပြီးတော့အဲ့ဒီအောက်မှာနိုင်ငံစုံပါတဲ့ multilateralism ပေါ့အဲ့ဒီဟာကိုတင်ကျင်းလာတာပါပါတယ်အဲ့တော့ခုနပြောတဲ့ဟိုလမ်းမတွေမှာ corridor တွေမှာဆိုတာတကယ်တော့ပိုးလမ်းမဆိုတာသူကအတွေးခေါ်အယူဆတည်းရပဲဖြစ်တယ်လမ်းမကြီးပဲမဟုတ်ဘူးယထာလမ်းပါမယ်မီအကားလမ်းပါမယ်နော်လိန်မြန်လမ်းတွေပါမယ်နောက် fibers တွေဆက်သွယ်တာပါမယ်ရေနံ pipeline တွေပါမယ်အဲ့ဒါတွေကိုအဲ့ဒီရပ်ွက်တစ်ခုလုံးမှာသူကကွန်ရက်ကြီးတစ်ခုလုံးဖြစ်အောင်လုပ်မှာအဲ့တော့ဗမာနိုင်ငံကတရုတ်နိုင်ငံအတွက်အမှန်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနယ်နိမိတ်ဟာမိုင်းကီလိုမီတာပေါင်းထောင်နဲ့ချီပြီးတော့ဆက်ဆက်နေတာဖြစ်တယ်။ဆက်ဆက်နေတဲ့နေရာတွေအများစုအားဖြင့်လည်းသူကမတည်ငြိမ်နဲ့နော်လူမျိုးစုဟိုဘာလဲလှုပ်ရှားမှုတွေရှိနေတယ်လက်နက်ကင်လှုပ်ရှားမှုတွေရှိနေတဲ့ဒေသတွေဖြစ်တော့ဒီကိစ္စကိုသူကတော်တော်အရေးပေးပါတယ်။အဲ့တော့စာကြေးကသူကဒီဟာလောက်တာကိုကတရုတ်ကရီမန်းချက်ကငင်းညာစွာဖွံ့ဖြိုးတွတ်တဲ့ရေငင်းညာစွာဖွံ့ဖြိုးတွတ်တဲ့ရေဆိုတာသူ့ရဲ့အခြေခံအယူအဆကဒီ ကဘာကြီးပေါ်မှာရှိသမျှအရင်အမြစ်ပစ္စည်းပစ္စည်းတွေအားလုံးကိုတရားမျှတစွာခွဲဝေမယ်ဆိုရင်ကဘာလူဦးရေအခု6ဘီလီယံပေါ့ဗျာမကြခင်9ဘီလီယံဖြစ်မှာအဲ့ဒီလူတွေအားလုံးအတွက်စားနပ်ရိက္ခာလုံလောက်နိုင်တယ်ဆိုတဲ့အခြေခံပေါ်ကနေသူကတရားမျှတစွာရှိဖို့စဉ်းစားတာ
ဟုတ်ကဲ့
အဲ့တော့ဒီစစ်မဲ့ဖြစ်ပွားနေတာကလည်းတရားမျှတမှုရှိလို့ဥပမာဗမာပြည်ကပြည်တွင်းစစ်ဆိုရင်လေလူမျိုးစုတွေဟာအဲလူမျိုးကြီးဖြစ်တဲ့ဗမာလူမျိုးတွေကသူတို့ရှိမှရှိတဲ့တရားစာတာတွေကိုခွဲဝေတဲ့အခါမှာသူတို့ရတဲ့ရထိုက်တဲ့အကျိုးမြတ်တွေကိုမရရှိဘူးဆိုတဲ့အခြေခံအောက်မှာဒါတွေဖြစ်နေတာဖြစ်တော့ဒီတရားမျှတမှုရှိရေးအတွက်သူကဝင်ပြီးဆောင်ရွက်မဲ့တဘောရှိပါတယ
်အ
ကြောင်းလို့2015ခုလောက်တည်းကသူပြောနေပါပြီဗမာပြည်ရဲ့ပြည်တွင်းစကိုဘေးကစေတနာရှိတဲ့နိုင်ငံများကလက်ဦးမှုရှိဝင်ရောက်ပြီးဖြန့်ပြေးပေးစင်တယ်လို့ပြောနေတာအဲ့ဒီဟာတွေအားလုံးရဲ့ဖော်ပြချက်ပါပဲပို့လာမှာဆိုတာ
ဟုတ်ကဲ့ပါအန်တီပြောပြတာကျေးဇူးတင်ပါတယ်အန်တီနောက်ပိုင်းမှာထပ်ပြောမေးပါမယ်အဲ့တော့အန်တီကဒီမှာဟိုမြတ်သားစွာနေထိုင်ရေးလို့ပြောသွားတဲ့အတွက်ကြောင့်မလို့ဒီငင်းငင်းကြီးနဲ့လည်းဆက်ဆက်နေလို့ကိုအောင်မိုးစောကိုမေးချင်ပါတယ်ရှင်ဒီ OVOR ဒီပိုလမတစ်အဲကိစ္စမှာဒီမြန်မာနိုင်ငံဘက်ကဆိုရင်နေဆဲပေါက်တွေဖြစ်တယ်ပေါ့ရှမ်းမြောက်ဒေသဒီကချင်ရခိုင်ကြောက်ဖြူအဲ့ဒီရောက်ကြောက်ဖြူမှာဆိုရင်လည်း2012ခုနှစ်တုန်းကပြည်ပခါတွေဖြစ်ခဲ့တဲ့နေရာလည်းဖြစ်တော့မြန်မာနိုင်ငံကအခုလိုမျိုးခေတ်သစ်ပိုလမ်းမစီမံကိန်းပါဝင်မှုမူပေါင်းကိုလည်းလက်မှတ်ထိုးပြီးသွားပြီအခုလိုအခြေအနေမှာဒီစီမံကိန်းမှာပါဝင်ဖို့အတွက်မြန်မာနိုင်ငံကအသင့်ဖြစ်ပါလားဘယ်လိုထင်ပါလဲရှင့်
ကျွန်တော်ထင်တယ်ကျွန်တော်နိုင်ငံမှာပထမဆုံးနိုင်ငံရေးရဒီရှိခိုးနော်တော့ငင်းငယ်ရဖို့ကအတော်ကြီးကြီးတယ်ကျွန်တော်ပြောချင်ပါတယ်အဲ့လိုအခြေအနေရှိမှလည်းပဲကျွန်တော်တို့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုကျွန်တော်တို့အသေးစားအောင်တိုင်နိုင်မှာဖြစ်တယ်ဒီတရုတ်ဘူတာကစ်သက်ပိုလာမှစီမံကိန်းကိုမပြောနဲ့တရုတ်နိုင်ငံအနေနဲ့ဆိုရင်တောင်မှကျွန်တော်တို့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုတရုတ်နိုင်ငံအတော်လိုအပ်တာဖြစ်တယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်ပါတယ်နောက်တစ်ခုကဒုတိယတစ်ချက်ကပေါ့နော်ခုလိုဒီကစ်တပိုလာမစီမံချက်ကလည်းပဲကျွန်တော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုလို့ရှိရင်ကျွန်တော်ညှိလို့မရတဲ့စီမံချက်တစ်ခုဖြစ်တယ်လို့ကျွန်တော်အနေနဲ့ဆိုချင်တယ်အဲ့တော့ဒီအခြေအနေမှာကျွန်တော်ပူးပေါင်းပါဝင်ဖို့တောင်းရဖို့ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကောင်းမွန်ဖို့လိုလိမ့်မယ်ကျွန်တော်တိုင်းပြည်ကငြိမ်းချမ်းသာစီပီပီဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့လည်းအဲ့လိုယူဆတယ်။ဒါကြောင့်လည်းပဲတရုတ်နိုင်ငံအပါအဝင်ဒီအခြားအိန္ဒိယနိုင်ငံတွေကကျွန်တော်နိုင်ငံဒီနေ့ဒီအပြည့်အစုံကိုရက်သေးရေးကိစ္စကျွန်တော်နိုင်ငံညီညာရေးကိစ္စတွေကိုကိုတော်တော်တွန်းအားပေးပြီးတော့တောင်းရနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုယူဆပါပါခင်ဗျာ။
ဟုတ်ကဲ့အခုအကိုအောင်မိုးစောပြောသွားတယ်လို့မျိုးမြန်မာနိုင်ငံရဲ့ဒီဟိုအတွင်ကူပြောင်းရေးအတွက်တရုတ်ရဲ့အကူအညီတွေအများကြီးလိုအပ်တယ်ဆိုတော့ဒီမှာကိုကျော်စွာဆိုရင်ဝေးချင်ပါတယ်ရှင်တရုတ်နဲ့ပတ်သက်ပြီးတော့ဒီကျမတို့အရင်ဒေါအောင်ဆန်းစုကြည်မတက်ခင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတရုတ်နဲ့နည်းနည်းလေးခက်ခွခွာအနေထားတွေဖြစ်ခဲ့တာမျိုးရှိပြီးတော့နောက်ပိုင်းမှာတော့လည်းတရုတ်ကိုပြန်ပြီးတော့ရင်းနှီးဆက်ဆံမှုတွေတွေ့လာရပါတယ်ဆိုတော့အခုလက်ရှိအစိုးရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့တရုတ်နဲ့ပတ်သက်ပြီးတော့ရည်တည်ချက်ဘယ်လိုသဘောထားရှိပါလဲရှင်သုံးသပ်ပေးပါ။
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်အမြင်ကတော့ပေါ့နော်ဒီအခုဆိုတော့ဒီပြီးခဲ့တဲ့ပထမဆုံးအကြိမ်ဘိုးလမ်းမနဲ့ပတ်သက်ပြီးတော့မှလုပ်တဲ့ summit ကိုလည်းကျွန်တော်ဒီနိုင်ငံတော်အတိုင်းအတာကိုယ်တိုင်ဟိုသွားပြီးတက်တာတွေ့ရတယ်ပေါ့နော်အဲ့တော့အဲ့ဒီအပေါ်မှာတော့ဒီမြန်မာနိုင်ငံရဲ့အဖြေအားအဲ့မှာပါထားတဲ့သဘောလို့ကျွန်တော်တို့မြင်တွေ့ရတယ်ပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်မြင်တာကဒီပူးပေါင်းဆောင်ရွက်မှုဟိုပြုဖို့ဟိုတုံ့ပြန်ထားပုံရပါတယ်နောက်တစ်ခုကတော့ဒီဘယ်လိုကြည့်ကြလဲဆိုတော့ဆက်ဆက်မှုရပါတော့ဆိုတော့ကျွန်တော်ဒီပိုလမနဲ့ပတ်သက်ပြီးတော့မှဒီအကျိုးခံစားခွင့်ပေါ့နော်ဒီတိဆက်မဲ့နေရာတွေကကျွန်တော်တို့နိုင်ငံအစင်းမှာဆိုလို့ရှိရင်ဒီလက်ရှိပေါ့နော်ဒီပြည်ပုခတ်ဒီနည်းဖြစ်နေသေးတဲ့ဒီနေရာရှိတဲ့နေရာတွေပါနေတာကိုတွေ့ရပါတယ်ဒီလိုပဲပေါ့နော်ကျွန်တော်ဒီပြီးခဲ့တဲ့ဒီလပိုင်းနေမှာပေါ့ကျွန်တော်ဒီတိုင်းနေမှာဆိုလို့ရှိရင်တော့အရေးကြီးတဲ့ဒီလက်နက်ကင်ဒီတော်လိုင်းအင်အားစုတွေဖြစ်တဲ့ပေါ့နော်ဒီမြောက်ပိုင်းကဒီဝါဦးဆောင်တဲ့ပေါ့နော်ဒီအဖွဲ့ကြီးကနေပြီးတော့မှသူရဲ့ဒီအပြိုင်ပြင်ညာရက်ပေါ့နော်ဒီ nation b ကျွန်တော်တို့လက်ရှိသွားနေတဲ့ nc လမ်းကြောင်းကနေပြီးတော့မှာပေါ့နော်သူတို့ alternative ဟိုစဉ်းစားချက်အနေနဲ့ပေါ့သူတို့ထွက်လာတဲ့ပြင်ညာချက်မှာဆိုလို့ရှိရင်လေဒီကိုလမ်းမနဲ့ပတ်သက်ပြီးတော့မှာဘယ်လိုအကျိုးရှိနိုင်လဲဆိုတဲ့အချက်တွေကိုဆက်ပင်းပေါ်ပြထားတာကိုတွေ့ရပါတယ်အဲ့တော့ဒီကိစ္စကပေါ့နော်ဒီကျွန်တော်တို့ဒီကျန်တဲ့တကယ်သူရဲ့မှာပြီးအောင်မြောက်ဒီလုပ်ငန်းကြီးကတော့ဒါတသက်ရှိနေမယ်သို့တော့ဒီပိုလမ်းမစီမံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ငင်းငယ်ကြီးကိုတော့ဒီတုံတရားပေါ့နော်ဒီ ျွန်တော်တို့ဒီစောင့်ကြည့်ရမယ့်အနေအထားမျိုးလို့ကျွန်တော်တို့ဟိုသုံးသပ်လို့ရပါတယ်။နောက်တစ်ခုကတော့ဒီနိုင်ငံအနေနဲ့ပေါ့နော်လက်ရှိဒီအလားရထားတဲ့ဒီအစိုးရအဖွဲ့အနေနဲ့ကတော့ဒီလုပ်ငန်းမှာပေါ့သူတို့အနေနဲ့ဒီတက်နိုင်များတော့ဥပဒေဆောင်ရင်ရင်းနဲ့ဒီမှာနိုင်ငံအကျိုးစီးပွားကိုပေါ်ဆောင်မယ်လို့သုံးပြထားရလို့ကျွန်တော်အနေနဲ့တော့မြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုကျော်သာသုံးသက်တာကျေးဇူးတင်ပါတယ်အခုပထမဦးဆုံးဒီကျမတို့စီကိုစာရေးပြီးပို့လာတဲ့သောရရှင်တယောက်ရဲ့ဟိုစာကိုကျမဟိုကိုအောင်လွင်ဦးကိုဖတ်ပြပေးခိုင်းခြင်းပါတယ်ကိုကျော်မျိုးနိုင်မှာပိုလန်မှာအကောင်ကျိုးဆိုးကျိုးနဲ့ပတ်သက်ပြီးတော့သူဝင်ရောက်ဆွေးနွေးခြင်းပါတယ်ဆိုပြီးတော့ခုလိုမျိုးအီးမေးလ်ရေးပို့လာပါတယ်ရှင
်ကျွန်တော်ကကျော်မျိုးနိုင်မှာပိုလန်မှာအကောင်ကျိုးဆိုးကျိုးတွေကိုအကြံပြုခြင်းလို့ပါပိုလန်မှာအကောင်ကျိုးတွေကများလာတယ်လို့ဆိုးကျိုးလိုအပ်ချက်နဲ့အချုပ်ချအာဏာကိုပါထိပါနိုင်ပါတယ်အကောင်ကျိုးတွေကတော့လမ်းပန်းဆက်သွယ်ရေးနဲ့မီးအားလျှက်စစ်ကောင်းမွန်လာနိုင်တာဒေသခံပြည်သူတွေအလုတ်ကံပေါ်များလာနိုင်တာတွေပါနိုင်ငံအတွက်အကောက်ခွန်ဝင်ငွေတိုးလာနိုင်ခြင်းအာဆီယံရဲ့စီးပွားရေးတကားပေါက်ဖြစ်လာနိုင်ခြင်းနေဆက်ဒေသဖွံ့ဖြိုးလာနိုင်မှုနဲ့အတူငင်းချမ်းရေးကိုပုံမှုအကောင့်ထဲပေါ်နိုင်ခြင်းအိန္ဒိယနဲ့တရုတ်တို့ကြားစီးပွားရေးချိန်ဝင်ရှာညှိနှိုင်းခြင်းစတဲ့နဲ့အတူလူမှုရေးကျန်းမာရေးကအစတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်မိပါတယ်ဆိုဂျိုတွေကတော့နေဆက်ဒေသတွေမှာကိုကျိုးစီးပွားအတွက်စစ်ဖြစ်လာနိုင်ခြင်းတရားမဝင်မှောက်ခိုလမ်းကြောင်းများပုံမှုပေါ်များလာနိုင်ခြင်းဖွံ့ဖြိုးတိုးတက်လာတဲ့မြတ်ရာဇဝမှုထူပြောလာနိုင်ခြင်းမြောက်ပိုင်းနယ်စပ်ဒေသအုပ်ချုပ်မှုနှစ်ရပ်ဖြစ်လာနိုင်ခြင်းတရုတ်တို့၏လွှမ်းမိုးမှုများပြားလာနိုင်ခြင်းစရိုင်းနဲ့တူလိုအပ်ချက်တွေကတော့ခိုင်မာတဲ့လူဝင်မှုနယ်စပ်ရေးရာဥပဒေမရှိခြင်းအရေးချင်းပြည်စုံတဲ့ရဲရဲလုံလောက်မှုမရှိခြင်းအလုပ်သမားဥပဒေခိုင်မာမှုမရှိခြင်းနဲ့တူလူအားကနေပါနေခြင်းညီရပိုင်ဆိုင်မှုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးတာတွေစရိုင်းတွေပဲဖြစ်ပါတယ်ငွေကိုလက်နဲ့တစ်ခုတစ်ပွဲအသုံးပြလာနေတဲ့ခေတ်မှာနိုင်ငံရဲ့အချုပ်ချာအာဏာကိုထိပါမခံနိုင်ရင်90ရာခိုင်နှုန်းကျော်ပြီးရင်းနှီးမြှုပ်နှံမှုမပေးသင့်တယ်လို့ဗဟိုချုပ်ကိုင်မှုကိုလည်း90ရာခိုင်နှုန်းအထိရှော့ချသင့်ပါကြောင်းအကြံပြုရပါတယ်ခင်ဗျာ
ဒါကိုကြော်မျိုးနိုင်အကြံပြုပြီးဝင်ရောက်ဆွေးနွေးတာဖြစ်ပါတယ်တစ်ဆက်ထဲမှာပဲသူ့လိုခက်ဆင်ဆင်ဆွေးနွေးလာတဲ့ဒေါ်ရရှင်တယောက်ရဲ့စာကိုတပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါကိုသိန်းထွန်းမြင့်ဖြစ်ပါတယ
်ဟုတ်ပါတယ်သူ့စာကတော့ဒီခေတ်သစ်ပိုလန်မကြီးစီမံကိန်းမှာမြန်မာပါဝင်တာဝမ်းမြောက်စရာပါတရုတ်ကြီးကသူ့အကျိုးကိုရှေ့ရှုတယ်ဆိုပေမဲ့ကျွဲကူးရေပါအတူတွဲသွားမှာဆိုတော့အကောင့်ဘက်ကတွေးလို့ရပေမဲ့လက်နက်ကန်တိုင်းသားအဖွဲ့တွေရဲ့အဓိကဝင်ငွေဖြစ်တဲ့ဘိန်းလုပ်ငန်းကိုတရုတ်နိုင်ငံသားတွေရဲ့ပတ်သက်မှုကတော့ပိုပြီးအသက်ဝင်အားကြီးလာပြီးမြန်မာငြိမ်းချမ်းရေးကိုတော့စိုးရိမ်မိတာတော့အမှန်ပါပဲတဲ့
ဒါကိုတိန်ထွမြင့်သူစိုးရိမ်ပူရနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝင်ပြောလာတာပါဒီမှာအန်တီဒေါ်ဒေါက်တာလှကျော်ကျော်မေးချင်ပါတယ်ရှင်ဒီမှာသူပြောသွားတဲ့ဒီဘိန်းလုပ်ငန်းကတရုတ်နိုင်ငံသားတွေပါဝင်ပတ်သက်မှုကြီးလာပြီးတော့ငြိမ်းချမ်းရေးလည်းထိခိုက်မယ်ဒုစရိုက်မှုတွေများလာမယ်ဆိုပြီးပြောလာပါတယ်ဒီကိစ္စကိုအန်တီဘယ်လိုမြင်ပါလဲ
အဲ့ဒီဘိန်းကိစ္စကတော့လေဘိန်းကိစ္စနဲ့မဟုတ်ပါဘူးမူရစေဝါကိစ္စကကျမတို့ဗမာပြည်နဲ့မဟုတ်ဘူးတရုတ်ပြည်ကလည်းတော်တော်ကြီးကိုပြဿနာကြီးပါတယ်ဟိုးလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကပဲရှိသေးတယ်ကွမ်တုံးဆိုတာဟိုရွာလေးတရွာမှလေတရွာလုံးအဲ့ဟိုစေဝါထုတ်လုပ်နေတာအစိုးရကဘယ်လောက်တောင်လုပ်ရလဲဆိုတော့ဟယ်လီကော်ပတာတွေနဲ့ဝိုင်းပြီးတော့ဟိုတခြားဒီနေရဟိုရဲတွေခေါ်လာပြီးတော့အဲ့ဟယ်လီကော်ပတာနဲ့ချပြီးတော့တရွာလုံးကိုဖမ်းရတာအဲ့ဒီကွမ်တုံအဲ့ရွာကနေပြီးတော့လှိုင်ကောင်းတွေဖောက်ပြီးဟောင်ကောင်ကိုထုတ်တာအဲ့တော့မူရစေဝါကိစ္စကကျမတို့နိုင်ငံနဲ့ပူစရာမဟုတ်တရုတ်နိုင်ငံလည်းပူစရာပဲဒီမှာအရေးကြီးတာကတရားဥပဒေစိုးမိုးရေးကအဓိကကြီးတယ်ကြားတယ်အခုတရုတ်ကဒီအတွက်ပဲသူကဟိုခုပိုလန်မှာကိစ္စမှာသူကဒီစီးပွားရေးကိစ္စတယ်မဟုတ်ဘယ်ပေါင်းစုံသူကပူပေါင်းဆောင်ရတာနော်စစ်တပ်တွေအနေနဲ့စစ်တပ်အချင်းချင်းပူပေါင်းဆောင်ရွက်မှုရဲတပ်ဖွဲ့အချင်းချင်းပူပေါင်းဆောင်ရွက်မှုဒါအပြင်သတင်းတွေဖလဲတဲ့ကိစ္စဘာညာအကုန်လုံးဘက်ဆောင်လုပ်နေတာဖြစ်တယ်အဲ့တော့အဓိကကျမတို့ကျမတို့အဲ့ဒီနေဆက်တလျှောက်မှာငြိမ်းချမ်းရေးသေချာရဖို့လိုတယ်ဒုတိယအချက်ကကျမတို့ဗမာပြည်ရဲ့ဒီစနစ်ပေါ့နော်အစိုးရစနစ်ဟာပြည်သူလူထုသိကြရွေးချယ်ရတဲ့ဒီမိုကရေစီစနစ်ခိုင်မာဖို့လိုတယ်ပြည်သူလူထုအကျိုးကိုဦးထိပ်ထားတဲ့အစိုးရသာတည်ရင်သိပြဿနာမရှိဘူးဒီလိုမဟုတ်ဘဲနဲ့ရသမျှကိုယ့်အိတ်ထဲတဲ့အစိုးရမျိုးဆိုရင်တော့ဒီကိစ္စကဘလုံးမကောင်းကျိုးဖြစ်မှာမဟုတ်ဘူးလူထုအတွက်အဲ့တော့ဒီဗမာပြည်ရဲ့အစိုးရကိုကိုလူကိုလူချင်တဲ့အစိုးရမျိုးကိုကိုရဖို့အဲ့ဒီမိုကရေစီစနစ်ခိုင်မာဖို့တရားဥပဒေဟိုစိုးမိုးရေးရှိဖို့ဒီဟာပဲကျမတို့တိုင်းပြည်အတွက်လိုတယ်တရုတ်ပြည်ဘက်ကလည်းဒီဟာနဲ့ပတ်သက်လို့တော်တော်ကြီးကြီးမားမားလုပ်ပါတယ်ဒါကြောင့်ဒါသိတော့ပူစရာမရှိဘူးသို့တော်လည်းသူတို့ပူပင်တာတွေကဟိုပူပင်သင့်ပါတယ်
ဖြစ်နိုင်တယ်လားလားလေးလက်ရှိပါတယ်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဒီတော့ရှင်ပြင်းနှစ်ယောက်ဆွေးနွေးသွားတဲ့အချိန်မှာဒီနေဆက်ဒေတာတွေကကိုကြိုးစီးပွားအတွက်ဆက်ဖြစ်လာနိုင်တယ်နောက်ပြီးတော့မြောက်ပိုင်းနေဆက်ဒေတာအုပ်ချုပ်မှုနှစ်ရက်ဖြစ်လာနိုင်တယ်လို့ပြောထားတယ်လို့နောက်တစ်ယောက်ကတော့မြမငင်းငင်းရေးအတွက်ဒီပိုးလမ်းမကြီးစီမံကိန်းကစိုးရိမ်စရာဖြစ်မလားလို့ပြောလာပါတ
ပိုးလမ်းမကလည်းထောက်ကူဖြစ်နိုင်ပါတယ်ခုနလိုအိန္ဒိယတရုတ်နိုင်ငံအနေနဲ့ကလည်းကျွန်တော်တို့နိုင်ငံကြီးဖြစ်တဲ့တကယ်တမ်းပြောမလို့ကမ္ဘာအင်အားကြီးနိုင်ငံအဆင့်ကိုတက်လှမ်းနေတဲ့နိုင်ငံဖြစ်တဲ့ဒီနိုင်ငံတို့နိုင်ငံမျိုးကကျွန်တော်တို့နိုင်ငံမှာငြိမ်းချမ်းရေးလိုချင်တာငြိမ်းချမ်းရေးကိုဖြစ်စေချင်တာအတည်ငြိမ်မှုရှိစေချင်တာအမှန်ပါပဲအဲ့လိုပဲကျွန်တော်တို့ယူဆတယ်ဒါပေမဲ့တပြိုင်တည်းထဲမှာကျွန်တော်တိုင်းပြည်ငြိမ်းချမ်းဖို့ကိစ္စကကျွန်တော်တိုင်းပြည်ထဲမှာရှိတဲ့လူတွေကအဓိကဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။ဒီနေ့ဖြစ်နေတဲ့ကိစ္စတွေအကုန်လုံးကပြောခါတွေပါတယ်ဆိုတာကကျွန်တော်မှတကယ်တမ်းပြောကျွန်တော်မှအညီရှိလို့ယဉ်အောင်တာလို့ပဲကျွန်တော်ပြောချင်တယ်။ကျွန်တော်တိုင်းပြည်ထဲမှာရှိတဲ့ဒီနေ့အာဏာရနိုင်ငံရေးပါတီပဲဖြစ်ဖြစ်တက်မတော်ပဲဖြစ်ဖြစ်နိုင်ငံရေးအင်အားစုတွေကပဲဖြစ်ဖြစ်အမှန်တကယ်ငြိမ်းချမ်းရေးကိုစစ်စစ်မှန်မှန်လိုချင်တဲ့နေသက်တီတာမှာဖြစ်နေတဲ့ပြဿနာတွေကိုတကယ်ငြိမ်းချမ်းခြင်းတယ်တိုင်းမှာတရားဥပဒေစိုးမိုးရေးကိုတကယ်ရကျင်တယ်ဆိုရင်ကျွန်တော်တို့တကယ်လုပ်ဖို့ပဲလိုတယ်။အဲ့တော့ကျွန်တော်တို့တကယ်လုပ်မယ်ဆိုလို့ရှိရင်ဘာပဲပြောဥပဝန်းကျင်နိုင်ငံတွေဆိုတာကအကူအညီပေးတဲ့အဆင့်ထောက်ခံတဲ့အဆင့်အဲ့ဒီအဆင့်ပဲရှိရလို့ကျွန်တော်ပြောချင်တယ်။နော်ဒီပိုးလမ်းမကြီးစီမံကိန်းအောင်မြင်ဖို့အတွက်ပဲဖြစ်ဖြစ်ကျွန်တော်တို့ဒီကြကြပူးပေါင်းဆောင်ရွက်နိုင်ဖို့ပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ကွန်ပျူတာတက်ဖို့ပဲဖြစ်ဖြစ်ငြိမ်းချမ်းရေးလိုအပ်တယ်၊လေဆက်တွေကရမှာစစ်မဖြစ်ဖို့လိုအပ်တယ်ဆိုတာကျွန်တော်အားလုံးလက်ခံကြ။အဲ့တော့တက်ဆိုင်တဲ့ကျွန်တော်တို့ကသေသေးချာချာဒီဇိုင်းမှမှသေသေးချာချာစံနာရှိဖို့လိုတယ်လို့ကျွန်တော်အဲ့လားပဲကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျ
။ဟုတ်ကဲ့ကိုယ်တိုင်လုံးမှရမယ်ပေါ့လေ။ဟုတ်ကဲ့ဟိုအခုဟိုဥစားလေးလိုင်းမှမှရောက်နေတဲ့ဒီပါဝင်ဆွေးနွေးဖို့လဲစောင့်နေကြတဲ့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုဖိတ်ခေါ်ခြင်းပါတယ်ပထမဦးဆုံးဦးအောင်ကျော်တန်းကိုဖိတ်ခေါ်ခြင်းပါတယ်ရှင်သူကတော့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတွဲဘက်အတွင်းရေးမှုဖြစ်နေလဲတာဝန်ထမ်းခဲ့ဘူးသူပါအခုလောလောဆယ်မှာလဲဒီကော်မတီထဲမှာပါနေသေးသူဖြစ်ပါတယ်ဦးအောင်ကျော်တန်းကြားရပါလားရှင
်ဟုတ်ကြားပါတယ်ခင်ဗျ
ာโอเคဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ပင်နိုင်ဆွေးနွေးတဲ့သူတွေကိုလဲဟိုစားမေးခွန်းနေမေးနိုင်ပါတယ်ရှင်
မေခွန်းနေမေးလေဆိုတာလေဆွေးနွေးတော့လေကောင်းပါလေနောက်ပြီးဟိုဟာဝင်ပြီးဆွေးနွေးတဲ့နှစ်ယောက်ကြတော့လေစိုးရိမ်မှုတွေပေါ်ပြတော့တဲ့ဟာတွေကောင်းတာတွေ့ရပါတယ်။အဲကျွန်တော်အမြင်ပြောရရင်လောလောဆယ်ပိုလန်မှဆိုတာကကိုမြန်မာနိုင်ငံရဲ့အနေအထားပေါ့နော်မြန်မာနိုင်ငံရဲ့ needs ပေါ့ economic development and human development ဘာလို့အရင်ပြောချင်ပါလဲပြောချင်တဲ့ဆိုတဲ့အခါကျွန်တော်တို့မြန်မာနိုင်ငံအနေအထားဆိုအကုန်လုံးသိတဲ့အတိုင်းပဲinfrastructure ကတော့အားနည်းနေပါတယ်စီးပွားရေးဖွံ့ဖြိုးမှုအတွက်ကြတော့ infrastructure အားနည်းနေတဲ့အခါကြတော့ပေါ်ဒီတရုတ်ကဦးဆောင်ပြီးလုပ်မဲ့ပိုလန်မှာကြီးဟာကိုဒီမြန်မာနိုင်ငံမှာလိုအပ်နေမဲ့ဒီ infrastructure တွေအတွက်အတိုင်းအတာတစ်ခုဒီထောက်ပံ့အထောက်ကူပြုလုပ်နေမယ်လို့တော့ကျွန်တော်ကအပြုသဘောမျိုးနဲ့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါဦးအောင်ကျော်တန်းရဲ့အမြင်မှာဟိုတိုင်းပြည်ဖွံ့ဖြိုးမှုအတွက်ဒီပိုးလမ်းမကြီးကအများစွာအထောက်အကူပြုမယ်လို့ဒီအဲ့ဒီဒေတာမှရှိနေတဲ့သူကပြောတာပါအာနောက်ထပ်ဒီအမေရိကန်ပြည်ထောင်စုကအခုပဲကျမတို့လေးလိုင်းမမအတန်းထွင်နေတော့ဆက်သွယ်လာတဲ့ကိုထွေးမောင်လေးလိုင်းမမရောက်နေပါတယ်နော
်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုသတင်းလေးကြည့်ရတော့ကဟိုကျွန်တော်တို့လူမျိုးတွေကလေဟို negative သိမ့်များတယ်လေဟိုလိုရင်ဘာဖြစ်တဲ့ဒီဟာလိုရင်ဘာဖြစ်တဲ့အဲ့ဒါများတာပေါ့အဲ့တော့တရုတ်လည်းမဟုတ်ပါဘူးကလားလည်းမဟုတ်ပါဘူးဘလူကမဟုတ်ပါဘူးကဘာကြီးကသူတစီတဲ့နေနေကြတာပါဆိုတော့လေအတွေးတွေဟိုလေအဲ့လိုမျိုး discrimination တွေတိတ်များတာရင်တိုက်ပြည့်တိုးတက်မှုတွေအရင်နှောက်နေနိုင်တယ်လို့တော့ကျွန်တော်ထင်တယ်လေအဲ့တော့အကောင်းဆုံးကလေ positive အတွေးတွေနေမဲ့တွေးပြီးတော့အလုပ်လုပ်ကြပါလို့ပဲကျွန်တော်ဟိုတိုက်ဟိုဘယ်လိုမှလေဟိုအော်ပြောပြကြင်ပါခင်ဗျာအဲ့ဒါကိုပြောကြပါ
ဆောင်ဟုတ်ကဲ့ရှင်ဟိုတိတ်ပြီးတော့နှုတ်လက္ခဏာပြပြီးတော့မမြင်ကြဘူးပေါ့နော်ဟိုကိုတွေးမှာအမေရိကန်ပြည်အောင်ဆိုကဝင်ပြီးတော့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်အဲတက်ဆက်သေးပဲသူ့လိုပဲသူပြောသလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးကြောက်နေပုံရတယ်သောရရှင်တယောက်စာရေးလာတာထွန်းနေအောင်ပါကိုညံဝင်းအောင်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါတရုတ်ကဘာနဲ့တူလဲဆိုရင်ရေပွဲလိုပါပဲလက်တန်ဒီအရှိကြီးနဲ့သူပိုင်တဲ့နိုင်ငံတော်တော်များများကိုမြန်မာနိုင်ငံအပါဝင်ပေါ့လေမလှုပ်နိုင်အောင်ချုပ်ထားပါတယ်အခုလေကြည့်လေ
ဘဲလန်ရုတ်ပိုးလမ်းမမြေပုံကိုမြန်မာပြည်ကိုထည့်မစွဲရင်လည်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ထဲမှာစီမံကိန်းတွေတော်တော်များချထားတယ်မြစ်ဆုံစီမံကိန်းတော့မဖြတ်သေးဘူးနောက်ထပ်စီမံကိန်းကိုလက်မှတ်ထိုးလာကြရတယ်မြန်မာပြည်ထဲမှာရှိတဲ့ခေါင်းဆောင်တော်တော်များများဘယ်ခေါင်းဆောင်တက်တဲ့အချိန်မီတရုတ်ကလှမ်းခေါ်ပြီးဒါပေးဒါလုပ်အမိတ်ပေးပြီးခိုင်းလို့ရတာကိုမြင်အောင်မိပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ဒါကိုထွန်းနေအောင်ကဒီတရုတ်နဲ့ပတ်သက်ပြီးနေဆန်းကျင်တဲ့သဘောထားနဲ့ဆွေးနွေးသွားတာပါသူ့ကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲတုံ့ပြန်လာတဲ့သောရရှင်ကတော့ကြော်တန်းစောဖြစ်ပါတယ်ကိုရန်နိုင်ဖွင့်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါသူပြောတာကတော့စာရင်းမဖတ်ဘူးထင်တယ် Belt and Road မှာမြန်မာကိုခြံထားလို့ကိုမရသလိုတရုတ်ကြီးကခေါ်ညှိနေရတာဂုံတွင်းပိတ်ယူနန်ပြည်နယ်အတွက်အိန္ဒိယသမုတ်တရားထွက်ပေါက်ကတေလောက်အောင်အရေးကြီးတယ်အမေရိကန်အပါအဝင်တရုတ်ရန်သူတော်ဂျပန်တို့စိုးမိုးတဲ့ပစိဖိတ်သမုဒ္ဒရာတစ်ခုထဲထွက်ပေါက်ရှိတဲ့တရုတ်ပြည်ဟာအရေးကြောင်းဆိုအသက်ရှူဖို့ကေပေါက်တစ်ခုလိုတယ်အဲ့ဒါကမြန်မာပြည်ကဖျက်ထွက်ခွင့်ပေးမှရမယ်အိန္ဒိယသမုဒ္ဒရာထွက်ပေါက်ပါပဲလို့ဆိုပါတယ်ဗျာ
โอเคသူကတော့ဒီမြန်မာနိုင်ငံကဒီကိစ္စမှာအရန်ကိုအရေးပါတဲ့အတွက်ကြောင့်မလို့ဒီတရုတ်ဘက်ကလည်းအလိုရှိနေတယ်လို့ပြောလာတာပါဒီခုနကတော့ဟိုကိုကျော်စွာဆွေဆွေးနွေးသွားတဲ့အထက်မှာဒီတရုတ်နဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရမြန်မာနိုင်ငံအစိုးရရဲ့ရည်တည်ချက်ပေါ့နော်ဆိုတော့ဒေါအောင်ဆန်းစုကြည်အခုအစိုးရအတွက်ကနေပြီးတော့ဒီတရုတ်ဟိုနိုင်ငံနဲ့ပြန်ပြီးတော့ထိတွေ့ဆက်ဆံမှုတွေများလာတဲ့အခုဆိုရင်လည်းဒီပိုလန်မှစီမံကိန်း framework ကိုလက်မှတ်ထိုးပြီးတဲ့အဆင့်ထိရောက်လာပြီဆိုတော့ဒီအချက်ကဒီလိုမျိုးပေါ့လေမြန်မာနိုင်ငံဘက်ကဒီဆန္ဒရှိရဆိုတဲ့အချက်ကဒီပိုလန်မှာစီမံကိန်းမှာမြန်မာနိုင်ငံဟိုအောင်အောင်မြင်မြင်ပါဝင်နိုင်ရေးကိုဘယ်လောက်ထိအထောက်အကူဖြစ်နိုင်မယ်လို့ထင်ပါလဲကိုကျော်စွာဆွေတုံ့တက်ပေးပါရှင
့်ဟုတ်ကဲ့ခင်ဗျာဒီပြုတ်ပိုလန်မှာနေပတ်သက်ပြီးတော့ဗောနော်ကျွန်တော်ဒီပုံမှန်ဆိုလို့ရှင်တော့ငိုကလေးကလည်းကျွန်တော်ဒီပြုတ်နဲ့ပမာဏကဒီကိုကုံသွေးဟိုရှိခဲ့တာဖြစ်တာဗောနော်အဲဒီလက်ဆက်ကုံသွေးရတစ်ဆင့်ဗောနော်ဒီနှစ်ဖက်အကျိုးရှိခဲ့တယ်ဗောဘယ်လိုမျိုးဖြစ်ခဲ့တဲ့အနေဒါဗောနော်အခုအဲ့ရနေပြီးတော့မှဟုတ်ရောမလီကျန်တဲ့ဒီကမ္ဘာ network လို့ဟိုဖြစ်လာနိုင်ကြီးရှိတယ်ပေါ့နော်အခုတော့ဒီစီမံကိန်းကတော့ခုမှစတော့မှရှိပါပြီတကယ်တော့လေအဲ့တော့တကယ်လို့အောင်မြင်လာလို့ကျွန်တော်ဒီကျွန်တော်တို့အထူးကျွန်တော်အာရှနဲ့ဥရောပကြားထဲမှာပေါ့နော်ဒီတကယ်ဒီကောင်းမွန်တဲ့ network ကြီးတစ်ခုပေါ့နော်ဒီဟို international economy network ကြီးဖြစ်လာမဲ့လားလားပေါ့အဲ့အဲ့ဒီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့နောက်ထပ်အကျိုးသက်ပြီးတော့ရဖို့အကြောင်းဟိုရှိနိုင်ပါတယ်အဲ့တော့တခုရှိတာကတော့ဒီဘလို့အခွင့်အလမ်းမျိုးပဲပေါ်ပေါ့ပေါ့နော်ကျွန်တော်တို့ရှိနေရမှာကြတော့ဒီအခွင့်အလမ်းကိုကျွန်တော်တို့ကဘယ်လောက်ဒီအသုံးချနိုင်မလဲပေါ့အသုံးချနိုင်တဲ့ဒီစွန့်ရင်ကိုယ်ကဘယ်လောက်ရှိသလဲပေါ့အဲ့တော့ကိုယ့်ရဲ့ capacity ပေါ့နော်ကိုယ့်ရဲ့အရည်အသွေးပေါ့အဲ့တော့ဒီညာမျိုးတွေကတော့ဒီအမှန်တမ်းအရေးကြီးပါတယ်အဲ့တော့မှပဲအခုလိုပေါ်လာတဲ့ဘယ်အခြေအနေမျိုးပဲမဆိုပါဘူးနော်အခုဆိုဒါဒီပိုလန်မှာကြီးပေါ့ဟိုနောက်ပိုင်းမှာလည်းတခြားအခြေအနေလည်းပေါ်လာအောင်ပါပေါ့အဲ့တော့ပေါ်လာတဲ့ပေါ်လာတဲ့မှာကျွန်တော်တို့ကလည်းဒီတော့မှဒီအဟောအခွင့်အလမ်းအနေနဲ့မိမိရာစုပ်ကိုင်နိုင်မှုဘက်ကတော့ကျွန်တော်တို့ရဲ့ဒီနိုင်ငံရဲ့အရည်အသွေးပေါ့နော်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လောက်ဒီကြောင်ကြည်ရင်းနဲ့ကစားနိုင်မလဲအော်ဒီအမြတ်ကစားနိုင်မလဲပေါ့အဲ့တော့ဒီလိုရည်သွေးမျိုးတွေတော့ဟိုတရားပေါ်လို့ရလို့ကျွန်တော်ပြောလို့ရပါတယ်အဲ့တော့ဒီမြန်မာအစိုးရအနေနဲ့ကတော့ဒါကျွန်တော်အခုသွားသွားဒီပြောသလိုပေါ့နော်သူ့အနေနဲ့ဒီ framework ကလည်းလက်မှတ်ထိုးခဲ့ပြီးဖြစ်တယ်အဲ့တော့ဒီဘူးအောင်ဆိုရေးကိုတော့သူ့အနေနဲ့တော့ဒီဆက်ပြီးတော့မှဒီတကားဖွင့်ပြီးတော့မှလုပ်သွားမလို့ကျွန်တော်အနေနဲ့ညွှန်လို့ရပါတယ်အဲ့တော့လိုအပ်နိုင်ချေရှိရပေါ့ဒီ infrastructure ဘိုင်းမှာကျွန်တော်တို့ဒီဥစ္စာကဒီပြေကွာမတည်တဲ့ဒီ area ကိုသူက initiate လုပ်တယ်ပေါ့နော်ဆက်ပြီးတော့မှသူကချပြတဲ့ဟာပဲဖြစ်ပါတယ်ကျန်တဲ့နိုင်ငံတွေကတိဆက်နေတယ်ဆိုလို့ရှိရင်တော့ infrastructure ဘိုင်းဒီဘိုင်းမှာတော့ဒီကောက်ကိုပြန်ပြီးတော့မှဒီ invest လုပ်ရမယ်ပေါ့နော်ရင်းနှီးမြှုပ်နှံမယ်အနေအထားမျိုးကြီးဖြစ်ပါတယ်ဒီအတွက်လိုတဲ့ငွေတွေကိုတော့ဘယ်လိုမျိုးချပွင့်မလဲဆိုတော့ဒါဒီနိုင်ငံတော်ကနေပြီးတော့ပေါ့နော်လက်ရှိအစိုးရကနေပြီးတော့မှဟိုဆက်ပြီးစဉ်းစားနိုင်ပါတယ်အဲ့တော့ရေးကြီးတာကတော့ဒီ peace ပတ်သက်တဲ့အပိုင်းပေါ့နော်အဲ့ဒီဘိုင်းမှာတော့ကျွန်တော်အတူတူဆန်းဆန်းပဲပြီးခဲ့တဲ့ဒီပန်ခန်းဒီညချက်မှာဒီကိုးကားသွားတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီစီမံကိန်းကြီးဟာဒီဒေသမှာရှိရပေါ့ဒီလူမျိုးစုငယ်တွေရဲ့လူမျိုးစုတွေရဲ့ပေါ့နော်ဒီအကျိုးစီးပွားကိုအများကြီးသွားအထောက်အကူပြုမယ်လို့ဒီပြင်ညာချက်မှာပါတယ်ပေါ့နော်အခွဲတွေကတော့ယုံကြည်တယ်ဒီတော့ကြောင့်မလို့ဒီပြုတ်ကကျွန်တော်တို့ရဲ့ငင်းငယ်လုပ်ငန်းစဉ်တွေမှာပေါ့နော်ဒီပြုတ်ကကျွန်တော်တို့ကလည်းဘယ်မှာဒီဂျာဂန်အခိုင်အနေနဲ့ပေါ့ဒါပြီးတော့မှပြုတ်ပါပါဝင်ပြီးတော့မှဒီညီနိုင်စီတဲ့ပုံစံပေါ့ဒီ facilitation role ဖြစ်စီဒီ mediation role ဖြစ်စီပေါ့နော်ဒီညီနိုင်နဲ့ခံကြံလာဖြစ်စီနေတော့သွားကြည့်နေတဲ့ဆိုမျိုးဒီပတ်ကန်းဒီနိုင်မှာထည့်သွင်းအောင်တွေ့ရပါတယ်ဗျအဲ့တော့ဒီအခြေအနေကတော့ဒါတော်တော်ထူးခြားတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်တစ်ဖက်မှာလည်းပေါ့နော်လက်ရှိဒီအလိုက်အစိုးရအနေနဲ့ကလည်းရုပ်သာကိုကျွန်တော်ဒီအခုလိုမျိုးဒီပူးပေါင်းမှုအနာရှိရဟာမျိုးသဘောထားပြီးပြနေအတွေ့ရတယ်လို့ပဲတစ်ဖက်ကဒီမြောက်ပိုင်းမာမိတ်အဖွဲ့တွေပေါ့နော်အနေနဲ့ကလည်းဒီတရုတ်ကပိုလန်မှာဒီစီမံကိန်းရဆိုလို့ရှင်တော့သူတို့ရဲ့အကျိုးစီးပွားကိုလည်းသွားရှိနိုင်ကြီးရှိရလို့သူတို့တွက်ဆထားတဲ့သဘောပေါ့နော်ပြင်ညာထားတဲ့သဘောတွေ့ရတယ်အဲ့တော့ဒီနှစ်ခုကြားမှာကျွန်တော်တို့ဒီညှိနှိုင်းနိုင်မယ်ဆိုလို့ရှင်တော့ကျွန်တော်နိုင်ငံတွေကောင်းမွန်နေပေါ့နော်နိုင်ငံကြီးက
จู่ๆตรงนี้อ่ะถอดมาแล้วเราจะนั่งนี่แหละเนาะตรงนั้นจะมาแล้วโอเคရှင်โอเคอะคุอะซีซั่น2นี่5นาทีแล้วเป็นจะมาแล้วเนี่ยนอกซုံးไปเนเน่ดอกเตอร์ล่าจอจอเนี่ยกูอ๋อมูซอต้องแต่ค้านจะมาดิที่ซีเมนไกยี้มาญาติมาနိုင်ငံอ๋อมีป่าวินยี้ป่ะเนาะที่ตายนาริป่าวินอโซยะไม่เข้าแต่อภัยซีริอโซยะอโซยะเบกบาก้าวซုံးเปลี่ยนสินทานได้มั้ยโหลเทมมาเลยกูอ๋อมูซอผิดจาไปว่าရှင်
ကျွန်တော်အနေနဲ့ဟိုမြေတရာရခန့်ကျင်တာပေါ့နော်ခုနပြောသွားသလိုပဲဒီရုပ်နိုင်ငံတော့တမပါဘီဟိုလိုအပ်ဒီနိုင်ငံကြီးအကောင့်တွေပေါ်နိုင်မှုတက်ပေါ့နော်ဆိုအဲ့မှာအဓိကအားအားဟိုချုပ်ကန်ထားတဲ့ဒီအာဏာရပုဂ္ဂိုလ်တွေအနေနဲ့ဒီပေါ်မှာနိုင်ငံရေးရရဒီအတုံးချပြီးတော့ငါတိုင်းလိုက်အင်အားစုတွေနဲ့ပတ်သက်လို့ရှိရင်ဟိုပြည်အတုံးမပြုတ်ဘူးကျွန်တော်အနေနဲ့မြေတရာရခန့်ကျင်တယ ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဒေါက်တာလောချော်ကျော်အနေနဲ့ရောတရုတ်နိုင်ငံဘက်ကဒီမြန်မာနိုင်ငံပါဝင်ရေးကိုဘလို့များအထောက်အကူပြုပြီးတော့လှုံ့ဆော်ပေးလာနိုင်မလဲခက်တူတူလေးသုံးသပ်ပေးပါအန်တီအဲ့ဟိုအချုပ်အနေနဲ့ recap လုပ်ပေးပ
ါဟုတ်ကဲ့ဟိုတရုတ်ကဒီသူ OBOR ပေါ့နော်ဒီပိုလန်မာကြီးရဲ့စီမံကိန်းကြီးတစ်ခုလုံးကိုသူကဘက်ဆောင်ကတိဆောက်တာဖြစ်တယ်။ဒါကြောင့်မလို့သူကလူစွိုင်းအမြင့်တင်ရေးလို့ဘာလို့လဲသူတောက်လျှောက်လုပ်တယ်။ပြီးတော့ဘာသာစကားသင်ကြားမှုတွေပါတယ်အပြန်အလှန်။နောက်လူတစ်မျိုးတစ်မျိုးနဲ့တစ်မျိုးယဉ်ကျေးမှုဖလှယ်တာဒါမျိုးတွေအကုန်လုံးဘက်ဆောင်ကတိဆောက်နေပါတယ်။အဲ့တော့သူဟာဒီလိုနီးနဲ့အဲကမ္ဘာစနစ်တရက်ကိုတိဆောက်ဖို့ကြိုးစားနေတယ်လို့ထင်ပါတယ်။ဒီနေရာမှာကျမတို့ဗမာပြည်အနေနဲ့အကျိုးအမြတ်တွေရရှိလာနိုင်မယ်သိမယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ရှင်ဆွေးနွေးသုံးသပ်ပေးကြတာကိုကျေးဇူးတင်ပါတယ်ပင်နိုင်ပါဝင်ဆွေးနွေးကြတဲ့သူတွေဖြစ်တဲ့ဦးအောင်မိုးစောဒေါက်တာလှကျော်စောနောက်ပြီးတော့ဦးကျော်စွာဆွေနောက်ပြီးကျမတို့စီကိုပါဝင်ပြီးတော့ဆွေးနွေးလာတဲ့တယ်လီဖုန်းပေါ်ကနေဦးအောင်ကျော်တန်းနဲ့အမေရိကန်ပြည်အောင်စုကကိုတွေးမောင်နောက်ပြီးတော့စာရေးရေးပြီးတော့ Facebook ကရောအီးမေးလ်ကရောပို့ပြီးတော့ဆွေးနွေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
27ရာစုခေတ်သစ်ပိုလန်မာကြီးကမြန်မာပြည်ညဉ့်ဉန်းရေးပေါ်မှာဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့အကြောင်းအရာနဲ့ပတ်သက်လို့မအေးတန်တာကျော်စီစဉ်ဆွေးနွေးတင်ဆက်တဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတင်းနေနေမနဲ့မှာရောကျွန်တော်တို့ရဲ့ VOA website မှာပါပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကြီးအကျယ်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်
ဆော်ဒီအာရေဗျာနိုင်ငံရဲ့စီးရေးစွန့်ဤဒုံမြင့်စေဖို့ရည်ရွယ်ပြီးတော့ဆော်ဒီဘီယန်ဆာမန်ဘင်အဗ်ဒူလာဇီးစ်နဲ့ရီယတ်မြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ဟာဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ကာကွယ်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပါဝင်တဲ့သဘောတူညီချက်ဟာအီရန်နိုင်ငံရဲ့ချိန်ချောင်းမှုနဲ့ရင်ဆိုင်နေရချိန်မှာဆော်ဒီအာရေဗျာနဲ့ပင်လယ်ကွေ့ဒေသကိုရေရှည်လုံခြုံမှုအတွက်အထောက်ပံ့ပေးစေနိုင်တဲ့အပြင်ဒေသတွင်းမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးဆော်ဒီနိုင်ငံရဲ့ဆွမ်းဆောင်ရည်ပုံမှုအားကောင်းလာမှာဖြစ်လို့အမေရိကန်ကတာဝန်ယူနေရတဲ့ဝန်ထုပ်ဝန်ဘိုးတွေကိုလည်းတက်တာစီမှာဖြစ်တဲ့အကြောင်းအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်သမ္မတရွေးကောက်ပွဲကိုသမ္မတဟာဆန်ရူဟာနီအနိုင်ရခဲ့တယ်လို့အီရန်အစိုးရပိုင်းရုံးမြင့်တန်ကြားကစနေနေ့မှာကြေညာလိုက်ပါတယ်အနီးကပ်ဆုံးပြိုင်ဘက်သဘောထားတင်မှသူဘာသာရေးခေါင်းဆောင်အီဘရာဟင်ရိုက်စီကိုသမ္မတရူဟာနီကအလွယ်တကူအနိုင်ရခဲ့တာဖြစ်ပါတယ်လေဗျာနိုင်ငံတောင်ပိုင်းကဒီလက်အခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်မှုအတွင်းမှာ142ယောက်သေဆုံးသွားခဲ့တယ်လို့လေဗျာပြည်သူ့စစ်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်တရုတ်နဲ့မြန်မာနိုင်ငံရေတပ်ပူးတွဲလေ့ကျင့်မှုတွေပြုလုပ်ဖို့အတွက်တရုတ်ရေတပ်သင်္ဘောတွေမြန်မာနိုင်ငံကိုရောက်ရှိနေပါတယ်တရုတ်ရေတပ်သင်္ဘောတွေဟာမြန်မာရေတပ်နဲ့အတူဆက်သွယ်ရေးရှာဖွေကယ်ဆယ်ရေးနဲ့တခြားပူးတွဲလေ့ကျင့်မှုတွေလုပ်သွားဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနကဒီကနေ့မှပြောကြားလိုက်ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာ2014ခုနှစ်ကဘိုကိုဟာရမ်အဖွဲ့တွေဖမ်းဆီးတာခံရတဲ့ခြေပုတ်မျိုးကကျောင်းသူ82ယောက်ဟာဒီကနေ့စနေနေ့မှာပဲအဘူဂျမ်းမြို့မှာသူတို့မိသားစုတွေနဲ့ပြန်လည်ဆုံတွေ့နိုင်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ဆီမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-35-52တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်နေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.